Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ဘေးရန်ပေါင်းကကင်ဝေးကြပါစေ။2025ခုနှစ်ဖေဖော်ဝါရီလ23ရက်တနင်္ဂနွေနေ့မနက်ခင်း View Radio စီစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။မြန်မာစံတော်ချိန်မနက်6:00ကနေ9:00ထိထုတ်လွှင့်တဲ့ဒီစီစဉ်ပထမနာရီဘက်ကို Flying Nomida 25 32နဲ့40တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။တနင်္ဂနွေစာစီစဉ်တစ်ခုလုံးကိုတော့ Jerusalem ကနေဖမ်းယူကြည့်ရှုနိုင်တယ်လို့ Facebook နဲ့ YouTube တို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးပါတယ်။ Smart ခင်ဗျထွေးပါရှင်။
Washington DC အနီးကျင်းပါတဲ့ CPAC Conservative ညီလာခံမှာသမ္မတထရန့်မေကွန်ပြောကြားပါတယ်။ Israel တစားကန်6ဦးကို Hamas တွေကစနေနေ့မှာပြန်လွှတ်ပေးလိုက်ပါတယ်။ Online ဝေလင်ကိုင်းအေးချိုင်းနိုင်ငံသားကြီးဝန်ကြီးနဲ့အဖွဲ့မြန်မာစစ်ကောင်စီနဲ့နေပြည်တော်မှာတွေ့ဆုံပါတယ
်။မလေးရှားနိုင်ငံမှာတော့မနေ့ဖေဖော်ဝါရီလ22ရက်နေ့ကအထောက်ထားမဲ့မြန်မာ900ကျော်ဖမ်းဆီးခံခဲ့ရပါတယ်။ဒီအကြောင်းသတင်းပေးပို့ချက်နဲ့အတူ Frontier မြန်မာကတင်ဆက်တဲ့ဒုအသံနောက်ဩစတြေးလျလူဝင်မှုကြီးကြပ်ရေးမှုအကြောင်းကိုတင်ဆက်ထားတဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေပြိုင်ကဘာအာရှနိုင်ငံရေးလက်ရာစီးပွားသတင်းများဥရောပရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်တွေအပြင် ICJ နဲ့ ICC တရားရုံးကွဲပြားမှုအကြောင်းကိုတော့သတင်းတွေထဲကတုတအစီအစဉ်မှာနားဆင်ကြဖို့ရှိပါတယ်။ဒီလိုအစီအစဉ်တွေမတင်ဆက်ခင်မှာအခုရင်ဆုံးနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကြီးကြီးကြီးကပြောပြပေးပါမယ်ရှင်။
အစ္စရေးနဲ့ဟာမတ်စ်ကြားတင်းမာမှုတွေတိုးလာနေပြီးအပြစ်ရသဘောတူညီချက်ရှေ့ရင်မရေမရာဖြစ်နေတဲ့ကြားမှာပဲဖမ်းထားတဲ့တစားကန်6ဦးကိုဟာမတ်စ်အဖွဲ့ကစနေနေ့မှာလွတ်ပေးခဲ့ပါတယ်အခုလွတ်လာတဲ့6ဦးဟာလာမယ့်အပတ်စနေနေ့မှာတက်တန်းကုံဆုံးမဲ့အပြစ်ခတ်ရဆေးရေးသဘောတူညီချက်ပထမအဆင့်အတွက်လွတ်ပေးရမယ့်အသက်ရှင်လျက်တစားကန်တွေထဲကနောက်ဆုံးလက်ကျန်ဖြစ်ပါတယ်ပြန်လည်နေတဲ့အစ္စရေးကလည်းပါလက်စတိုင်းအကျဉ်းသား620ရောက်ကိုစနေနောက်ပိုင်းမှာလွတ်ပေးရမှာပါအမေရိကန်နဲ့အနောက်နိုင်ငံတွေကအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့ Hamas အဖွဲ့နဲ့ Israel ကြားမှာအပြစ်ရဒုတိယအဆင့်ကိုတော့သဘောတူထားခြင်းမရှိသေးပါဘူး။အခု Hamas ပြန်လွှတ်ပေးတဲ့အထက်မှာ2023အောက်တိုဘာ9ရက်တိုက်ခိုက်မှုအတွင်းပြန်ပြီးဆွဲသွားခဲ့တဲ့တစားကန်၄ယောက်ပါပြီးကျန်တဲ့2ယောက်ကတော့လွန်ခဲ့တဲ့10နှစ်လောက်ကဂါဇာကိုသူတို့ဘာသာဝင်ရောက်သွားခဲ့ပြီး Hamas ရဲ့ဖမ်းဆီးခံရသူတွေဖြစ်ပါတယ်။လာမယ့်ပတ်ထက်မှာပထမအဆင့်သဘောတူညီချက်ရဲ့နောက်ဆုံးအနေနဲ့တစားကန်ရုပ်အလောင်း၄လောင်းကိုပြန်လွှဲပေးမယ်လို့ Hamas ကပြောပါတယ်။အဲ့ဒါပြီးသွားရင်တော့ Hamas လက်ထက်မှာဒဇာကန်60ဝန်းကျင်လောက်ရှိနေမှာဖြစ်ပြီးတော့အဲ့ဒီထက်ကတစ်ဝက်လောက်ဟာအသက်ရှင်နေသေးတယ်လို့ယူဆထားကြပါတယ်။ဒါပေမဲ့အပြစ်ရဲ့နောက်တစ်ဆင့်ရှေ့ဆက်ဖို့ညှိနှိုင်းမှုမှာပိုပြီးခက်ခဲပွဲရှိနေပြီး Hamas ဘက်ကတော့ရေရှည်တည်တတ်မဲ့အပြစ်ရဲ့ရင်နဲ့ Israel တပ်တွေဂါဇာကနေအပြေးဝဆုတ်ခွာခြင်းမရှိဘဲကျန်းနေတဲ့ဒဇာကန်တွေကိုလွှတ်ပေးမှာမဟုတ်လို့ပြောထားပါတယ်ခင်ဗျာ။ Washington မြို့တော်အနီးမှာကျင်းပတဲ့ Conservative နိုင်ငံရေးလှုပ်ရှားမှုညီလာခံ CPAC ရဲ့နောက်ဆုံးနေ့ဖြစ်တဲ့စနေနေ့မှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကညီလာခံအပိတ်မင်းငွန်းပြောကြားခဲ့ပြီးတိုင်းပြည်ကိုကျွန်တော်တို့ပြန်ရခဲ့ပြီလို့ကြွေးကြော်ခဲ့ပါတယ်။ပြည်သက်တွေကလည်းသမ္မတထရန့်မင်းငွန်းပြောနေတဲ့တလျှောက်လုံးအားပေးခဲ့ကြပြီးအမေရိကန်ပြည်ထောင်စု USA လို့ဟစ်ကြွေးခဲ့ကြပါတယ်။သမ္မတထရန့်ဟာမင်းငွန်းထဲမှာယူကရိန်းအရေးလဲပြောခဲ့ပြီးဓာတ်သတ္ထုလုပ်ငန်းကဝင်ငွေခွဲမှုဆိုင်ရာမှာသဘောတူညီချက်ရဲ့ရယူဖို့နှိစက်နေပြီလို့ပြောပါတယ်။ယူကရိန်းကိုပေးခဲ့တဲ့စည်ရေးကူညီဒေါ်လာဘီလီယံပေါင်းများစွာကိုပြန်လဲရယူလိုကြောင်းထရန့်ကပြောပါတယ်။မြေရှားသတ္ထုရေနံဒါမှမဟုတ်ရနိုင်သမျှဘာမှမစိုးတောင်းဆိုထားတယ်လို့ဆိုပါရယ်လူပေါင်းများစွာတေချေပျက်စီးနေရလို့ဒီစစ်ပွဲအဆုံးသတ်မှဖြစ်မယ်လို့လည်းဆိုပါရယ်ပြည်တွင်းမှာတော့ American ပြည်သူတွေအတွက်ပြည်သူအစိုးရကိုပြန်လဲထူထောင်နေတယ်လို့ Trump ကပြောပါရယ်ဒုတိယအကြိမ်သမ္မတတန်ဝေပြန်လဲထမ်းဆောင်တဲ့ Trump ရဲ့အစိုးရအဖွဲ့ဟာတက်တန်းတလအတွင်းမှာပဲပြည်ပြင်ပြောင်းလဲရေးတွေစက်တိုက်လှုပ်ဆောင်နေပြီးတစ်ဖက်မှာလည်းဝေဖန်မှုတွေအကြီးအကျယ်ခံနေရခြင်းဖြစ်ပါရယ်သူ့ရဲ့သမ္မတအမိန့်ကိုတရားသူကြီးတချို့ကတားမြစ်တာတွေရှိသလိုသူ့ရဲ့လှုပ်ဆောင်ချက်တချို့ကိုပြန်လဲတရားစွဲဆိုမှုတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်ခင်ဗျာပြည်ထောင်စုအစိုးရဝန်ထမ်းလျှော့ချနိုင်ရေးပိုးပြီးပြင်းပြင်းထန်ထန်နဲ့တိုးမြင့်လှုပ်ဆောင်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကအစိုးရဌာနစွမ်းဆောင်ရည်စစ်စစ်အကဲဖြတ်ရေးတာဝန်ပေးထားတဲ့ဂရေဂျယ်တထေးကြီးအီလွန်မတ်စ်ကိုစနေနေ့ကတိုက်တွန်းလိုက်ပါတယ်အီလွန်ကသူ့အလုပ်ကိုကောင်းကောင်းလုပ်နေပါတယ်ဒါပေမဲ့သူ့ကိုဒီတဲ့ပိုးပြီးပြင်းပြင်းထန်ထန်လှုပ်တာမြင်ကြပါတယ်လို့ထရန့်ကသူ့ရဲ့ Truth Social Media လူမှုကွန်ရက်မှာအင်္ဂလိပ်စလုံးပေါင်းအကြီးတွေနဲ့ရေးပြီးတင်ခဲ့ပါတယ်တိုင်းပြည်ကိုကဲတင်ဖို့အဆုံးမှာအရင်ကတည်းပိုပြီးကြီးကျယ်မြင့်မြတ်စေဖို့လုပ်ရမယ်ဆိုတာမမေ့ပါနဲ့လို့ဆိုပါရယ်သမ္မတထရန့်မိန်နဲ့ဖွဲ့စည်းထားတဲ့ Dodge လို့အခုအတူောက်ခေါ်တဲ့အစိုးရစွမ်းဆောင်ရည်ထိရောက်မှုရှိရေးဌာနဟာ Federal ပြည်ထောင်စုအစိုးရဌာနတွေကိုစစ်ဆေးပြီးဝန်ထမ်းတွေကိုထုတ်ပယ်နေတာတောင်းတဲ့ချီရှိနေပြီးအဲ့ဒီထက်မှာသိပ္ပံပညာရှင်တွေကနေတတော်ဝန်ထမ်းတွေထိပါဝင်တာအများစုကတော့အစမ်းသက်ကကာလအတွင်းအကျုံးဝင်သူတွေဖြစ်ပါတယ် သမရထရန်ကနိပညာဆုံးလုပ်ငန်းရှင်နဲ့လက်ရှိကမ္ဘာချမ်းသာဆုံးတစ်ထည်ဖြစ်တဲ့အီလွန်မတ်စ်ကိုပြည်သူအသုံးစရိတ်ရှော့ချရေးအလေလွင့်နေပါရေးနဲ့အကျင့်ပျက်ချစားမှုတွေစစ်စစ်ဖို့တာဝန်ပေးထားတာပါ။အီလွန်မတ်စ်ဟာထရန့်ရွေးကောက်ပွဲကာလတုန်းကလည်းအများဆုံးထောက်ခံပံ့ပိုးပေးခဲ့တဲ့အလှရှင်လည်းဖြစ်ပါတယ်ခင်ဗျာ။
ဒီ American တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိ925 kHz 11865 925 kHz 6153ညာနဲ့540 kHz 9533ညာတို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
်။တနင်္ဂနွေနေ့မနက် VOE ရဲ့သတင်းတွေကိုဆက်လက်တင်ပြပေးပါမယ်ခင်ဗျာ။ထိုင်းမြန်မာနယ်စပ်ကကြားဖြန့်လိန်ငယ်လဲတဲ့လုပ်ငန်းတွေကြောင့်ဖိအားတွေရင်ဆိုင်နေရချိန်မှာပဲထိုင်းနိုင်ငံသားရဲ့ဝန်ကြီးမာရစ်ဆမ်ကီယန်ပွန်ဆာဟာအနာဒိစ်စစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့စနေနေ့မနေ့ပိုင်းမှာနေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။အဲ့လိုတွေ့ဆုံမှာအွန်လိုင်းလိန်လဲမှုလုပ်ငန်းတွေတိုက်ဖျက်ရေးကိုအိန္ဒိယနိုင်ငံတွေအပါအဝင်နိုင်ငံတကာနဲ့ပူးပေါင်းပြီးစုံစမ်းဖော်ထုတ်ရေးယူမှုတွေဆောင်ရွက်သွားမယ့်အခြေအနေတွေကိုဆွေးနွေးကြတယ်လို့စစ်ကောင်စီမီဒီယာထုတ်ပြန်ချက်ကဆိုပါတယ်။ပြည်မွေကုံစီစီစဉ်မှုကြမ်းဖက်မှုတိုက်ဖြတ်ရေးနဲ့သတင်းအချက်အလက်တွေဖလှယ်ရေးတွေကိုလည်းဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်လို့ဆိုပါတယ်။ဒီချိန်လေးမှာပဲထိုင်းမြန်မာနယ်စပ်ကမြဝတီမြို့ရွှေကုတ်ကိုနဲ့ KK Park နယ်မြေဒေသတွေမှာပြည်မွေလုပ်ငန်းတွေလှုပ်ဆောင်ပြီးပါဝင်ပတ်သက်ခဲ့သူပြည်ပနိုင်ငံသား126ဦးကိုထပ်မံထိန်းသိမ်းနိုင်ခဲ့ကြောင်းစစ်ကောင်စီကစနေနေ့မှာပဲထုတ်ပြန်ပါတယ်။ဇန်နဝါရီ30ကနေဖေဖော်ဝါရီ22အထိဖမ်းဆီးထားသူဦးရေက2111ယောက်ရှိနေပြီးအဲ့ထက်က683ယောက်ကိုထိုင်းနိုင်ငံကတဆင့်သဆိုင်ရနိုင်ငံတွေကိုလွှဲပြောင်းပေးခဲ့တယ်လို့ဆိုပါတယ်။စနေနေ့ကလွှဲပြောင်းပေးတဲ့ထဲမှာတော့တရုတ်နိုင်ငံသား112ဦးနဲ့ထိုင်းနိုင်ငံသား2ဦးပါဝင်တယ်လို့စစ်ကောင်စီကထုတ်ပြန်ထားပါတယ်ခင်ဗျာ။တဆက်ထဲမှာပဲနောက်ထပ်မြန်မာနယ်စပ်ကသတင်းတစ်ပုဒ်ကိုဆက်ရရင်ရှမ်းပြည်နယ်တချီလိတ်မြို့နဲ့ထိုင်းနိုင်ငံချင်းရိုင်ပြည်နယ်မဲဆိုင်မြို့ကြားကအမှတ်1ချက်ချီတရားကနေထိုင်းဘက်ကိုဖျက်ဆီးသွားလာသူတွေဟာမြန်မာဘက်ကလူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေကိုအ ਨੇ စုံဗတ်တင်ရပေးဆောင်ပြီးမှသွားလာခြင်းရှိနေတယ်လို့ကိုယ်တိုင်ကြုံတွေ့ရသူတချို့က VOE ကိုပြောပါတယ်ဒါပြင်တန်းစီတဲ့နေရာမှာပွဲစားတွေလည်းရှိနေပြီးအလျင်လိုသူတွေအတွက်ပွဲစားကတစ်ဆင့်ဆောင်ရွက်ပေးတဲ့ဝန်ဆောင်ကဘတ်300အထိပေါက်ဈေးရှိနေလို့ပြောပါရတယ်။ဖြတ်တန်းသွားလာသူအများစုကြုံတွေ့နေရတာက smart card မရှိလို့ငွေကြေးတောင်းခံတာအပြင်တခြားအကြောင်းမျိုးနဲ့လည်းငွေကြေးတောင်းခံတာတွေရှိတယ်လို့ VOE ကိုပြောကြပါရတယ်။အရင်တော့ကယာယီဖြတ်တန်းခွင့်လက်မှတ်ကန်ဆောင်ထားရင်ချက်1000သာပေးဆောင်နေရတာပါ။နေ့စဉ်ဖြတ်တန်းနေသူတူကတော့ထောက်ထားပြည့်စုံပြီးကိုယ့်ဘက်ကခိုင်မာနေပေးဆောင်စရာမလိုဘူးလို့ပြောပါရတယ်။စမကပ်ပြုလုပ်ဖို့အရင်ကလွယ်ကူခဲ့ပေမဲ့အခုနှစ်ပိုင်းကအစပြီးကိုဒေတာမှာပြန်ပြီးလုပ်မယ်ဆိုတာကြောင့်ဖြတ်တန်းသွားသူအများစုဟာစမကပ်မရှိဘဲဘတ်200အနည်းဆုံးပေးဆောင်နေရတာလည်းဖြစ်ပါတယ်ခင်ဗျာ။ပြည်သက်နိုင်ငံအရှေ့ချမ်းမလူးစ်မြို့မှာစနေနေ့ကစနပြပွဲတစ်ခုအတွင်းဓာတ်ထိုးတိုက်ခိုက်မှုနဲ့ကြုံခဲ့ရတာမှာလူတဦးသေဆုံးပြီးရဲရာရှိ2ဦးအပြင်းထန်ဒဏ်ရာရရှိခဲ့တယ်လို့ဒေတာအနာပိုင်ကပြောပါရတယ်။နောက်ထပ်ရဲရာရှိ3ဦးလည်းဒဏ်ရာအနည်းချင်းရခဲ့ပါတယ်။တိုက်ခိုက်သူဖြစ်ယူဆထားတဲ့အသက်38နှစ်အရွယ်အမျိုးသားဟာအကြမ်းဖက်မှုဟန်တာရေးစောင့်ကြည့်စင်းမှာပါဝင်နေတဲ့သူဖြစ်တယ်လို့လည်း AFP သတင်းမှာဖော်ပြပါရတယ်။သူ့ကိုဖမ်းမိထားပြီးဖြစ်ကြောင်းအစိုးရရှင်းလင်းရုံးကပြောပါရတယ်။တိုက်ခိုက်မှုအတွင်းမှာတိုက်ခိုက်သူကလာရှင်မြတ်သီသာကြီးမြတ်ဆုံးဆိုတဲ့စကားလုံးတွေကိုဟော်ဟစ်ပြီးရဲရာရှိတွေကိုတိုက်ခိုက်ခဲ့တာလို့ပြည်သူနိုင်ငံရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးအစိုးရရှင်းလင်းဖွဲ့ကကြေညာချက်ထုတ်ပါတယ်နော်။တိုက်ခိုက်ချိန်မှာကြားဝင်ပြီးရဲဝန်ထမ်းတွေကိုကူညီပေးခဲ့သူတူကတော့တေဆုံးသွားခဲ့တယ်လို့ဆိုရတယ်။ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကတော့အခုတိုက်ခိုက်မှုဟာအစ္စလမ်အစွန်းရောက်ဝါဒဆွဲအကြမ်းဖက်မှုဖြစ်တယ်လို့ချက်ချင်းပဲထုတ်ပြန်ထားပါညာ
ဖေဖော်ဝါရီ23ရက်တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကြီးချမ်းအေးကပြပြပေးခဲ့တာပါရှင်။အခုကစလို့သတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လိုက်ထုတ်လွှင့်ပေးပါမယ်။အရင်ဆုံးကတော့ဒီမလေးရှားနိုင်ငံမှာထောက်ထားမဲ့မြန်မာ900ကျော်ဖမ်းဆီးခံရတဲ့သတင်းကိုတင်ပြပေးပါမယ်။မလေးရှားနိုင်ငံဆလန်ကောပြည်နယ်ကကလမဲရူစေးကြီးမှာဖေဖော်ဝါရီ22ရက်နေ့မနက်ပိုင်းကဒီအထောက်ထားမဲ့မြန်မာနိုင်ငံသား930ဖမ်းဆီးခံခဲ့ရပါတယ်။မလေးအာဏာပိုင်တွေဟာအထောက်ထားမဲ့နေထိုင်တဲ့သူတွေကိုဒီရက်ပိုင်းအတွင်းမှာအဖမ်းဆီးတွေဇက်တိုက်လုဆောင်နေတာပါ။တချို့ကဖမ်းဆီးခံရပြီးတော့အမှုစင်ဆိုင်နေရတဲ့အချိန်မှာပဲနေရက်ပြန်ပို့ဖို့ဖိအားပေးခံနေရတာတွေလည်းကြုံနေရတယ်လို့မြမရေးဆောင်ရွက်နေသူတွေကပြောပါရယ်။ဖီယိုသတင်းတောင်မဲ့အေးမာကအပြည့်စုံသတင်းပေးပို့ထားပါရယ်ရှင်။
မလေးရှားအာဏာပိုင်တွေကကလန်းမဲရူဈေးကြီးကိုအော်ပရာစီစစ်ဆင်ရေးလုပ်ပြီးဝင်ရောက်စီးနှင်းခဲ့ရမှာတော့မြန်မာနိုင်ငံသားတွေအစုအဝေးနဲ့ဖမ်းဆီးခံခဲ့ရပါတယ်။ဒီထဲမှာတရားမဝင်နိုင်ငံသားသား600ကျော်ကိုဖမ်းဆီးခဲ့ရမှာမြန်မာနိုင်ငံသားက900ကျော်ပါဝင်ခဲ့တယ်ဆိုပြီးမလေးရှားနိုင်ငံကမြန်မာရေးလှုပ်ရှားသူဦးစိုးထက်သိန်းက VOA ကိုပြောပါတယ်
။ကလန်းမဲရူဈေးကိုဒါအော်ပရာစီစစ်ဆင်ရေးအနေနဲ့လောကအဒီ immigration အဖွဲ့အစည်းကနေပြီးတော့မှဝင်ရောက်ဖမ်းဆီးတဲ့ဖြစ်တင်ဖြစ်တာပေါ့ဆိုတော့လူရောက်ပေါင်း630ကိုတို့ထိန်းသိမ်းပြီးတော့မှအချက်အလက်တည်ကြည့်တယ်ပေါ့နော်ဆိုတော့ဒီ630ထဲမှာမြန်မာ930ပါတယ်လို့ကျွန်တော်သိရတယ်မြန်မာ930ထဲမှာအများဖြင့်တော့ရိုဟင်ဂျာလူမျိုးတွေပါတာပေါ့နော်ဟုတ်ပါ
မလေးရှားမှာအဖမ်းဆီးတွေကနေ့စဉ်လိုဖြစ်နေပြီးဒီလပိုင်းတွေတွင်းမှာပဲမြန်မာနိုင်ငံသား2000ထဲမှနေဖမ်းဆီးခံနေရတယ်လို့လည်းပြောပါတယ်မြန်မာတွေဟာအမှုရင်ဆိုင်တဲ့ကာလမှာပဲနေရပြန်ဖို့အတွက်ဖိအားပေးခံနေရတယ်လို့လည်းပြောပါတယ
်ပုံမှန်အားဖြင့်ဆိုရင်ကျွန်တော်ယမန်ကြီးတစ်ပတ်14ရက်ပေါ့နော်ယူထားတဲ့အချိန်ကဒါရုံးတင်ဖို့အတွက်ကိုဒါပြင်ဆင်အမှုတည်ဆောက်နေတယ်ပြီးတဲ့အခါရုံးတင်မယ်ရုံးတင်ပြီးတော့မှပြင်မှုထင်ရှားရတယ်ဆိုရင်ထောင်ချမယ်ဒါကိုတရားမဝင်နေတဲ့နိုင်မှုပေါ့နော်ပြီးတဲ့အခါကျတော့ထောင်ကနေလွှင့် immigration camp တွေကိုသွားရမယ်ပြီးတော့ကာယကရှင်ရဲ့သဘောဆန္ဒပုံမှန်မူတည်ပြီးတော့မှကျွန်တော်ဥပမာပြီးပြန်ပို့မယ်ဒါမှမဟုတ်ဘူးဆိုရင်သူက camp ထဲမှာပဲဆက်နေမယ်ပေါ့ဒါလုပ်ငန်းရှင်တွေဖြစ်တယ်အခုကအဲ့ဒီလုပ်ငန်းရှင်တွေမှာဟိုးစက်ကြီးရဲ့ချုံအောင်ခံထားရတဲ့အမှုတည်ဆောက်နေတဲ့အတိုင်းဒါနေပြီးတော့မှကြားတဲ့အခါလေးအကုန်လုံးကြော်ပြီးတော့မှမြန်မာတန်ယုံနဲ့မလေးရှား immigration ကဒီချက်ချင်းဖန်ခံလာတဲ့လူတွေကို14ရက်အတော်အတွင်းမှာမြန်မာပြည်ပြန်ပို့နိုင်မှုအတွက်ကိုအတင်းအကျပ်ဖိအားပေးနေတာတွေလက်မှတ်လာထိုးခိုင်းတာတွေကျွန်တော်တို့ကြုံရပါတယ်ဗ
ျအခုဖမ်းဆီးခံရတဲ့လူ628ဦးထဲမှာအသက်18နှစ်ကနေ59နှစ်ကြားအမျိုးသားနဲ့အမျိုးသမီးတွေဖြစ်ကြတယ်လို့လည်းမလေးရှားအာဏာပိုင်တွေကသတင်းထုတ်ပြန်ခဲ့ပါတယ်မလေးရှားအာဏာပိုင်တွေကတော့ရှာလန်ပီနန်ကလန်ပူချွန်ကွာလာလန်ပူစတဲ့နေရာတွေကိုဇက်တိုက်ဝင်ရောက်ဖမ်းဆီးပြီးအစုလိုက်အပြုံလိုက်ဖမ်းဆီးနေရမှာမြန်မာတွေလည်းအများအပြားဖမ်းဆီးခံနေရတာပါမလေးရှားနယ်စပ်မှာလည်းကလေးတငယ်တွေအပါအဝင်မြန်မာတွေဖမ်းဆီးခံနေရပြီးသူတို့ကိုလည်းလဝကဥပဒေနဲ့အရေးယူပြီးတာနဲ့နေရပြန်ပို့မယ်လို့လည်းပြောဆိုထားပါတယ်အခုဆိုရင်ဖမ်းဆီးခံရပြီးနေရပြန်ပို့ခံရတဲ့အချိန်မှာမြန်မာနိုင်ငံမှာစစ်ဘုထမ်းရတဲ့အဖြစ်တွေကိုလည်းကြုံနေရပါတယ်မြန်မာနိုင်ငံကလူငယ်တွေဟာစစ်မှုထမ်းရမှာဆိုတဲ့အတွက်ကောအလောက်ကန်ရှာဖွေဖို့အတွက်ပါတရားမဝင်တဲ့ဤတွေနဲ့အိန္ဒိယချင်းနိုင်ငံတွေဖြစ်တဲ့ထိုင်းနဲ့မလေးရှားနိုင်ငံကိုသွားနေကြရမှာမလေးရှားမှာလည်းမြန်မာတွေအစုလိုက်အပြုံလိုက်အဖမ်းခံနေရတာဖြစ်ပါတယ်ရှင်
ဒါတော့အထောက်ထားမဲ့မြန်မာ900ကျော်မလေးရှားနိုင်ငံမှာဖမ်းဆီးခံရတဲ့အကြောင်းကိုမအေးမာကသတင်းပေးပို့ခဲ့တာပါ။အခုကဆက်လို့အပတ်စဉ်ကဏ္ဍတွေကိုစတိုက်ထုတ်လွှင့်ပေးပါမယ်။အရင်ဆုံးတော့ဒုအသံအစီအစဉ်ကိုတင်ဆက်ပေးပါမယ်။စစ်ပွဲတွေကြောင့်ထိုင်းနိုင်ငံဘက်ကဒုက္ခသည်စခန်းတွေရှိရာကိုထွက်ပြေးခိုလုံနေကြရတဲ့ကရင်နီဒုက္ခသည်တွေ၊ကုညီဆောင်ရှောက်မှုတွေမရကြလို့ဒုက္ခကြုံတွေ့နေရတဲ့အခြေအနေတွေကို Frontier မြန်မာရဲ့ဒုအသံအစီအစဉ်မှာတင်ပြပေးထားပါရရှင်။
ပြစ်ချက်တယ်လို့
ပို့ပြီးတော့ကြက်တဲလာတယ်။အိခံပြီးနေရတာပါပဲ။ဆွေမျိုးတွေဆိုတော့လေပြည်ပြန်လို့မရဘူးလေ
။ပြည်ပြန်လို့လည်းမရဘူး
။ထိုင်းနိုင်ငံမှာရှိတဲ့ကရင်နီဒုက္ခသည်စခန်းတွေမှာဒုက္ခသည်တွေအတွက်အကူအညီထောက်ပံ့မှုအရင်းမြစ်တွေကရှားပါပါတယ်။ဒါကြောင့်စခန်းမှာအရင်ကတည်းကရောက်နေသူတွေကတော့အခြေခံထောက်ပံ့ရေးပစ္စည်းတွေနဲ့အကူအညီပေးတဲ့ဝန်ဆောင်မှုတွေကိုရနိုင်ကြပါမယ်။အနာသိမ့်ပြီးနောက်မြန်မာကနေစခန်းတွေကိုတင်ရှောင်လာတဲ့ဒုက္ခသည်အသေးတချို့ကတော့အကူအညီတွေမရကြပါဘူး။သူတို့ဟာအခြေခံထောက်ပံ့မှုတွေဖြစ်တဲ့အစားအစာနဲ့အမိုးအကလုံလောက်မရတာတွေကြောင့်စာလောင်မှုတွေနဲ့အိုးမဲ့အိမ်မဲ့ဖြစ်နေကြသလိုကျန်းမာရေးဆောင်ရှောက်မှုတွေမရကြတာကြောင့်အသက်သေဆုံးမှုတွေလည်းရှိနေပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝန်းကလူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအသံအပတ်စဉ် podcast season ကနေကြိုဆိုပါရစေ။ဒီတစ်ပတ် season ကိုတော့ဒုအသံရဲ့သတင်းထောက်ကဆက်လက်တင်ဆက်ပေးသွားပါမယ်။ဆောင်းပါအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အသံတွေကိုပြောင်းလဲအသုံးပြုထားပါရစေ။
ထမင်းစားပြီးအိတ်ရတဲ့ဝင်အိတ်တယ်ယောက်ျားကပြင်မအိတ်တယ်ပြီးတော့သူဘယ်ကိုသွားလိုက်လဲဆိုတာကိုမသိလိုက်ဘူးသားသမီးတွေပြန်လာတော့အပားပမာလည်းမရောမိုးကမသိဘူးလို့ပြောတယ် အိမ်သာသွားတဲ့ခါကျတော့သွားတွေ့ရအိမ်သာထဲမှာသွားပြီးမှကျိုးနဲ့တုပ်ပြီးပြင်ပြီးတက်သေးပါတယ
်မော်လူမိုနဲ့သူ့ကလေး၃ယောက်တို့ဘဝထဲမှာသူ့အမျိုးသားအခုလိုလွယ်တကူထွက်သွားလိမ့်မယ်လို့ဘယ်တော့မှမတွေးမိပါဘူးဒီလိုဖြစ်ရဆိုဟာထိုင်းနိုင်ငံနယ်စပ်ဒုက္ခသည်စခန်းတွေမှာနေထိုင်နေကြတဲ့ကရင်ပြည်ဒုက္ခသည်တွေရင်ဆိုင်နေရတဲ့အခက်ခဲများစွာတွေကတခုဖြစ်ပါတယ်စခန်းထဲမှာမော်လူမိုတို့မိသားစုလိုပဲပြင်းထန်တဲ့တိုက်ပွဲတွေကြောင့်စခန်းကိုထွက်ပြေးတိမ်းရှောင်လာတဲ့စစ်ပီးရှောင်အရေးအတွက်တွေကတိုးလာနေပါတယ်အရှင်တဲကစစ်ပီးရှောင်စခန်းတွေမှာနေရှင်နေထိုင်နေတဲ့စစ်ပေးရှောင်တွေကစားနေရိတ်ခါမလုံလောက်မှုတွေရှိနေတဲ့အပြင်အခုထတ်တိုးလာတဲ့စစ်ပေးရှောင်အစ်တွေနဲ့ပါခွဲဝေပြီးတော့သုံးဆွဲနေရပါတယ်။မကြသေးခင်ကမှအမေရိကန်ကလည်းအကူအညီတွေဖြတ်တောက်လိုက်တာကြောင့်လူသားချင်းစာနာထောက်ထားမှုအကူအညီကိုရယူနေတဲ့သူတိုင်းအခက်အခဲတွေကိုပိုပြီးတော့ခံစားနေရတာပါ။
အိုဘာဘာမအိုမအိုခရေပကောအချိန်ပြီလို့လေး
ကိစ္စမဖြစ်ခင်တည်းကအဆင်မပြေမှုတွေရှိခဲ့တယ်ဆောင်နေရလဲအဆင်မပြေဘူးယောက်ျားကပြောတယ်ဒီမှာလာနေတာအဆင်မပြေဘူးဒီမှာနေရင်ငါတို့လည်းပိန်လှပြီငှလှပြီပြောတယ်ရွာကိုပဲပြန်ချင်တယ်ပြောတယ်အမိုးကဆားရောက်ချင်းမို့အဆင်မပြေတာရှိနိုင်တယ်ဆက်နေပါလို့ပြောထားတာငါရဲ့လောက်နေတော့အမိုးဘဲမှမသွားခိုင်းချင်ဘူးအိမ်မှာပဲနေငါကြောက်လို့လို့ပြောတယ်အဲ့ဒီကနေကိစ္စဖြစ်လာတာ
ထိုင်းနိုင်ငံအနေနဲ့1980ပြည်လွန်နှစ်တွေကမြန်မာနိုင်ငံမှာဖြစ်နေတဲ့ပြည်ပခါတွေနဲ့ညှဉ်းပန်းနှိပ်စက်မှုတွေကိုရှောင်တိမ်ဖို့ထွက်ပြေးလာတဲ့ဒုက္ခသည်တွေကိုသူတို့နိုင်ငံအတွင်းမှာယာယီနေထိုင်ခွင့်ပြုထားပါတယ်။လက်ရှိမှာတော့နယ်စပ်ဒေသတစ်လျှောက်မှာဒုက္ခသည်စခန်း6ခုရှိပြီးတော့လူဦးရေက3000ကျော်ရှိပါတယ်။စခန်းထဲမှာနှစ်ရှည်နေထိုင်နေတဲ့ဒုက္ခသည်တွေဟာစခန်းထဲကနေအပြင်ကိုထွက်ခွင့်မရှိသလိုအလုပ်လုပ်ကိုင်ခွင့်လည်းမရှိပါဘူး။ခုတဲ့ရယ်ကသူတို့ထဲကတယောက်ပါသူကဒုက္ခသည်စခန်းမှာနေထိုင်နေတာ15နှစ်လောက်ရှိနေပြီဖြစ်ပြီးတော့နေထိုင်စားသောက်ရမှုအခြေအနေတွေကတဖြည်းဖြည်းနဲ့ပိုပြီးတော့ခက်ခဲလာတယ်လို့ဆိုပါတယ်သူတို့အရင်စားရောက်ကစားကတစ်လမှာတယောက်ကိုစံ15ကီလိုရပြီးတော့အဲဒီနောက်မှာတော့12ကီလိုပေးရကနေအစင်းစင်ရောင်းနေရရှိပြီးအခုနောက်ဆုံး9ကီလိုပဲရတော့တယ်လို့ဆိုပါတယ်သူရဲ့ဆွေမျိုးသားချင်းတွေဖြစ်တဲ့စစ်ပေးဆောင်အစ်တွေထပ်ပြီးတော့ရောက်လာချိန်မှာတော့သူတို့မိသားစုရဲ့လိုအပ်မှုတွေကပိုများလာတယ်လို့ခူသည်ရယ်ကဆိုပါတယ
်ဘူဘီချတဲ့လို့မှသူတို့ရောက်လာလဲဆိုသူတို့အိမ်လုံးမဲ့မုန်းကလုံးမဲ့တော့ဆောင်းလုံးမဲ့
ပိုပြီးတော့ကြက်တဲလာတယ်သူတို့ရောက်လာတော့အိမ်တွေမိုးကတွေဆောင်းတွေကလိုတယ်စားသောက်ဖို့ကလည်းလိုတယ်အဲ့တော့တက်နိုင်သလောက်စီစဉ်ပေးတယ်ကူညီပေးတယ်ဒီခံပြီးနေရတာပါပဲဆွေမျိုးတွေဆိုတော့လေပြပြလို့မရဘူးလေ
ကရင်နီစစ်ပေးဆောင်စခန်းမှာနေထိုင်နေတဲ့သူတွေကိုကရင်နီဒုက္ခသည်ကော်မတီကစည်ရင်းပြုစုထားပြီးတော့သူတို့ဟာ The Border Consortium ကကူညီထောက်ပံ့ပေးတဲ့ရိတ်ခါကတ်လို့ခေါ်တဲ့ TPC ကတ်ရရှိပါတယ်စားနေရိတ်ခါနဲ့နေရာထိုင်ခင်းတွေကို The Border Consortium ကထောက်ပံ့ပေးတဲ့အတွက် TPC လို့ခေါ်တာပါစည်ရင်းမှာမပါတဲ့သူတွေကအဲ့ဒီကတ်မရရှိသလိုအစားအသောက်တွေလည်းမရရှိပါဘူးကြရရှိတဲ့သူတွေဟာလူတဦးကိုတစ်လမှာမြန်မာငွေ 38,000 ကျော်နဲ့ညီများတဲ့ဘတ်290ရိတ်ခါကတ်ရရှိပါတယ်။အသက်အရွယ်ကြီးရင်သူတွေမတန်ဆွမ်းနေအစရှိသဖြင့်ထိခိုက်လွယ်တဲ့သူတွေဟာအမျိုးအစားပေါ်မူတည်ပြီးတယောက်ကိုပြန်မြမြန်မာငွေ 93,000 ကျော်နဲ့ညီများတဲ့ဘတ်410ရရှိပါတယ်။ကူဘူရေကကရင်နီစခန်းကတာဝန်ရှိသူတဦးပါအသက်ရောက်လာတဲ့စစ်ပေးရှောင်တွေအတွက်နေစရာအခက်ခဲရှိတယ်ဆိုတာကိုသူဝန်ခံပါတယ်ဒါကြောင့်အသက်ရောက်လာတဲ့စစ်ပေးရှောင်တွေဟာသူတို့ရဲ့ဆွေမျိုးနှစ်ရှည်စစ်ပေးရှောင်တွေကိုမိခိုးနေရပါတယ်အဲ့ဒါဟာနှစ်ရှည်စစ်ပေးရှောင်တွေအတွက်တော့ဝင်ထုတ်ဝင်ပိုးဖြစ်စေပါတယ်ကူဘူရေဖြေဆိုထားတာကိုအတန်အစားထိုးဖတ်ထားပါတယ
်ပေးတဲ့တဲ့ဝါဖတ်တွေကအင်တလုံးအတွက်မပူလုံးပါဘူးအဲ့ဒါတွေပဲအားကိုးလို့မရဘူးဒါပေမဲ့လုံးဝမရှိတာတည်းစားလို့ရှင်တော့ခံတာတဲ့သဘောမျိုးပေါ့ပတ်စံလည်းထတိုးပေးဖို့မရှိဘူးတိုးလည်းမတိုးပေးနိုင်ဘူးဒုက္ခတဲ့စခန်းကိုကူကလူဦးရေတသိန်းကျော်စာနာရိတ်ကပေးနေရတော့သူတို့ပေးတဲ့လောက်ပဲရတယ
်ဒီလိုအခက်ခဲတွေကြားမှာရှင်သန်နေထိုင်နေရင်ပြီးခဲ့တဲ့ဇန်နဝါရီလအတွင်းကသူတို့အတွက်သတင်းစိုးကိုထပ်ကြရပါတယ်အပြည်ပြည်ဆိုင်ရာကူညီကယ်ဆယ်ရေးကော်မတီ IRC ရဲ့အကူအညီနဲ့လက်ပတ်နေတဲ့အထောက်ပံ့တွေကို3လရပ်ဆိုင်ကြောင်းကြေညာချက်ထုတ်ပြန်ခဲ့တာပါ။အ အခုညရဆိုင်မှုတွေကြောင့်ထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်းတွေမှာကျန်းမာရေးဆောင်ရှောက်မှုတွေရေပေးဝေခြင်းနေတဲ့စခန်းတွင်တန့်ရှင်းရေးလုပ်တာတွေအားလုံးထိခိုက်မှုရှိပါတယ်အမတ်တက်ကရင်ညဒုက္ခသည်စခန်းမှာတော့ဇန်နဝါရီလ24ရက်နေ့ကတခုတည်းသောစခန်းတွင်ကဈေးကန်ကိုပိတ်လိုက်ရပြီးလူနာတွေကိုပြန်လွှတ်ခဲ့ပါတယ်နာတာရှည်သမားတွေနဲ့အရေးပေါ်ကုသလူတွေတွေဟာထိုင်းစည်းရုံတွေမှာငွေကြေးပေးပြီးတော့ကုသလို့ရပါတယ်ဒါကစခန်းတွင်းမှာစားဖို့တောင်အနိုင်နိုင်ဖြစ်နေတဲ့ဒုက္ခတွေအတွက်မဖြစ်နိုင်တဲ့ကိစ္စပါ။အရေးပေါ်ကုသလို့မရနိုင်တဲ့အတွက်ကျုံတလို့ကုသနေရတာမျိုးတွေရှိတယ်လို့ခူသဲရယ်ကပြောပြပါဗျ
။ဟုတ်ကဲ့လေ။ဟိုကပိတ်စားစေခက်တိုင်းမှုကိုရှိတဲ့တိုင်းမှုတော့မအရေးပေါ်
ဆိုင်ကတိုင်းမှုကိုဖြစ်လို့အရေးပေါ်ဈေးကန်ကိုသွားပြတော့ဈေးကန်ပိတ်ထားတယ်။ရေးပေါ်ကလည်းမရှိဘူး။ဈေးကန်လည်းမရှိတော့ကိုနီးကိုဟန်နဲ့ပဲကုသတဲ့အနေအထားမျိုးရောက်သွားတယ်။တိုင်မီတော့ခြေောက်ကျိုးသွားတာလွဲသွားတာဆိုတော့နှိပ်ပင်းရင်တော့တက်တာပါတယ်တက်နိုင်သလောက်နှိပ်တယ်ကနှိပ်ရတာပေါ့
စီဟန်ပိတ်လိုက်စဉ်အတွင်းမှာအရေးပေါ်လူနာ14ဦးကိုမြို့ပေါ်ကထိုင်းစစ်ရုံတွေကိုပို့ဆောင်လိုက်ရပြီး2ဦးကတော့ဒေဆုံးသွားပါတယ်လက်တလုံးမှာနာတာရှည်သမားတွေအတွက်တည်ယူပို့ဆောင်ရေးကိုကော်မတီကစီစဉ်ပေးပေမဲ့ဆေးဝါးအတွက်ငွေကြေးမတက်နိုင်လို့မသွားကြတဲ့သူတွေလည်းရှိပါတယ်ကျမ်းမာရေးဝန်ဆောင်မှုတွေကိုရင်နှားလိုက်တဲ့အတွက်နောက်ထပ်စိန်ခေါ်မှုကရှိနေသေးတယ်လို့စကန်းတာဝန်ခံခုပူရယ်ကဆိုပါတယ်ခုပူရယ်ဖြေကြားထားတာကိုအတန်အစားထိုးဖတ်ထားပါတယ်ရှင
်နောက်တစ်ခုကစကန်းမှာရှိတဲ့သူတွေအဆုတ်ရောဂါနဲ့ပတ်သက်ပြီးအောက်ဆီဂျင်ရှူနေရတဲ့သူတွေလည်းရှိတယ်အခုကအဲ့ဒါဝယ်ဖို့ပတ်သက်မရှိဘူးအောက်ဆီဂျင်မရှူရတဲ့တယောက်ဆိုလို့ရှင်ဆုံးပြီပြီးတော့ကောက်ကစည်းတွေအတွက်လည်းမီးစက်နှိုးဖို့ဆီယာလိုသေးတယ်အဲ့ဟာတွေကိုအကူအညီတောင်းရမယ်ဘမတောင်းအောင်လဲဆိုတာလည်းမသိသေးဘူးအလှူရှင်တွေရှာအောင်မယ
်ထိုင်းစေးရုံတွေကိုလည်းထိုင်းအနာပိုင်စီရင်မှာရှိနေတဲ့စစ်ပေးဆောင်တွေပဲသွားခွင့်ရှိပါတယ်အာနာသိမ့်ပြည့်ရဲ့နောက်ပိုင်းအစ်တရောက်လာတဲ့စစ်ပေးဆောင်တွေကထိုင်းအနာပိုင်စီရင်ထဲမှာမရှိနေပါဘူးအဲ့လိုလူတွေအတွက် IRC ကစကမ်းမှာအရေးပေါ်ကူတာမှုတွေကိုအနည်းငယ်ဆက်ပြီးတော့လုပ်ပေးနေတယ်လို့ဆိုပါတယ်နာတာရှည်ယောဂလည်းရှိအသက်အရွယ်ကြီးရင်မီဖြစ်တဲ့ခူသဲရယ်ကတော့သူ့ရဲ့ကျန်းမာရေးအတွက်စိုးရိမ်နေရတယ်လို့ဆိုပါတယ်
။အဲမစီဖီလာဆိုရေဘာလို့လဲဆိုတော့ဟာဥမာစီလူစီ
လက်ရှိကတော့စိုးရိမ်ရတယ်။တခုခုဖြစ်ရင်ရာနာပြောက်တဲ့ဆေးတွေအသက်ရှူကြတာလို့ဆိုရင်လည်းဆေးရမလောက်တော့ဘူးလေ။စိုးရိမ်ရတယ်။ကိုနီကိုအန်နဲ့တော့ဆေးရုံတွေသွားလို့ရတယ်။ဒါပေမဲ့အကုန်ကျများရတယ်။စားတော့ဖို့တော့မရှိတာဆေးဝါးအတွက်ဆိုရင်ပိုဝေးတယ်
တို့အတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင
် Frontier မြန်မာရဲ့ဒုတန်အစီအစဉ်ကိုနားဆင်ခဲ့ကြတာပါရှင်ဒီအစီအစဉ်ကိုတော့နှစ်မှတ်နှစ်ပတ်မှာတစ်ခါစနေညနဲ့ဒီတနင်္ဂနွေမနက်ခင်းအစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင် View American တန်ကနေ February 22ရက်တနင်္ဂနွေဒီမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အပတ်စဉ်ကဏ္ဍတွေဆက်ပြီးတော့ထုတ်လွှင့်ပေးမယ့်အထက်ကအခုကတော့အာရှနိုင်ငံရေးအစီအစဉ်ကိုတင်ဆက်ပေးပါမယ်အိန္ဒိယနဲ့တရုတ်နိုင်ငံသားရေးဝင်ကြီးတွေ G20 အစည်းအဝေးပြင်ပမှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်နောက်အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းကဘက်ကနေဒါတန်တာကြောက်တန်းပေါ်မှာတော့ Vietnam ကတိဆောက်ရေးလုပ်ငန်းတွေလုပ်နေတာကိုတရုတ်ကကန့်ကွက်ပါတယ်နောက်သူ့နိုင်ငံအနေနဲ့တရုတ်ရေတက်ဆေးလေးကျင်နေတာကိုဩစတြေးလျအစိုးရကစိုးရိမ်နေပါတယ်ဒီလိုအာရှနိုင်ငံရေးသတင်းတွေကိုစူးစီးပြီးတော့ကိုစုံမိုးကျော်ကတင်ပြထားပါတယ်ရှင
်တောင်အာဖရိကနိုင်ငံဂျိုဟန်နက်စ်ဘတ်မြို့တော်မှာကျင်းပနေတဲ့ G20 ကမ္ဘာစီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့နိုင်ငံသားရေးဝန်ကြီးများအစည်းအဝေးပြင်ပမှာအိန္ဒိယနိုင်ငံသားရေးဝန်ကြီးစူပရာမန်ယန်ဂျေရှန်ကာနဲ့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီတို့တောက်ကြနေတုန်းကတီးခြားတွေ့ဆုံခဲ့ပြီးနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။တရုတ်နဲ့အိန္ဒိယဆက်ဆံရေးဟာအရေးကြီးတဲ့အကြောင်းအိန္ဒိယနိုင်ငံသားရေးဝန်ကြီးစူပရာမန်ယန်ကပြောဆိုခဲ့ပါတယ်
။ We should also recognize that in a polarized global situation our two countries have
အခုလိုကမ္ဘာကြီးမှာအစွန်းရောက်ကွဲပြားမှုတွေကြုံနေရချိန်မှာနိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအတွက်အလွန်အရေးပါလာတဲ့ G20 လို့အဖွဲ့အစည်းကြီးဆက်လက်တည်တံ့နိုင်ဖို့ကျွန်တော်တို့နှစ်နိုင်ငံကြိုးပမ်းအားထုတ်နေတာကိုကောင်းစွာအသိမှတ်ပြုရမှာပါ
တရုတ်နဲ့အိန္ဒိယဟာဆက်မှုစီးပွားအင်အားကြီးနိုင်ငံတွေပါဝင်တဲ့ G20 အဖွဲ့အတွင်းအရေးပါတဲ့အာရှတိုက်ကနိုင်ငံကြီးနှစ်နိုင်ငံဖြစ်ပါတယ် G20 မှာအမေရိကန်ရုရှားတရုတ်အိန္ဒိယအပြင်ဂျပန်ဂျာမနီဗြိတိန်ပြင်သစ်အီတလီတို့လိုစက်မှုစည်းဝါးအင်အားကြီးနိုင်ငံ19နိုင်ငံနဲ့ဥရောပသမဂ္ဂအာဖရိကသမဂ္ဂတို့ပါဝင်ပါတယ်G20 ဟာကမ္ဘာကုန်ထုတ်လုပ်မှုတန်ဖိုး GDP ရဲ့80ရာခိုင်နှုန်းကျော်ရှိပါတယ်။ကမ္ဘာအခင်းအကျင်းမှာမတိကျမှုတွေနဲ့ကြုံရကြတဲ့ငွေကြေးပြဿနာကြောင့်နှစ်နိုင်ငံဆက်ဆံရေးတင်းမာနေတဲ့အိန္ဒိယနဲ့တရုတ်အကြားဆက်ဆံရေးကောင်းမွန်လာဖို့အပြုသဘောဆောင်ကြိုးပမ်းမှုတွေရှိလာပါတယ်။ပြီးခဲ့တဲ့ရက်သက်တပတ်တွေအတွင်းကအိန္ဒိယနိုင်ငံသားရဲ့ဌာနအတွင်းဝင်ဟာတရုတ်ပြည်ကိုတွားရောက်ခဲ့ပြီးနိုင်ငံသားရဲ့ဝန်ကြီးဝန်ကြီးနဲ့တွေ့ဆုံကာနှစ်နိုင်ငံဆက်ဆံရေးကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲမှာနှစ်နိုင်ငံအကြား9နှစ်ကျော်လောက်ရပ်ဆိုင်းနေတဲ့တိုက်ရိုက်လေကြောင်းပြန်တမ်းမှုကိုပြန်လည်စတင်ဖို့သဘောတူခဲ့ပါတယ်။တောင်အာဖရိကမှာကျင်းပနေတဲ့ G20 အစည်းအဝေးမှာလက်ရှိကမ္ဘာကြီးမှာကြုံရတဲ့ရုရှား-ယူကရိန်းစစ်ရစဲရေး Israel-Palestine ကိစ္စအပါအဝင်ကုန်သွယ်ရေးဆိုင်ရာစိန်ခေါ်မှုတွေကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်။ဒီ G20 အစည်းအဝေးကိုကမ္ဘာအင်အားကြီး American ပြည်ထောင်စုကတော့တက်ရောက်ခြင်းမရှိပါဘူး။အရှင်အဖြစ်လက်ခံကျင်းပတဲ့အလှည့်ကျဥက္ကဋ္ဌတောင်အာဖရိကနိုင်ငံဟာအမေရိကန်ကိုဆန့်ကျင်တဲ့မူဝါဒတွေရှိတဲ့အတွက်ကြောင့်ဆိုကအမေရိကန်နိုင်ငံသားဝင်ကြီးမာခရိုရိုဘီယိုတက်ရောက်ခြင်းမရှိပါဘူးအခုလိုအချိန်မှာပဲပိုင်းနဲ့အငင်းပွားမှုတွေဖြစ်နေတဲ့တောင်တရုတ်ပင်လယ်ပြင်စပရက်လီကျွန်းနဲ့အနီးကဘတ်ကနေဒါရီးဖ်ကျွန်းမှာဗီယက်နမ်ကလေရင်ပြေးလမ်းတစ်ခုအပါအဝင်ဆောက်လုပ်ရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့အပေါ်တရုတ်အစိုးရကကန့်ကွက်လိုက်ပါတယ်တရုတ်ကဒီရေပိုင်နဲ့ကျွန်းစုတွေကိုတူပိုင်းလို့ကြွေးကြော်ထားပါတယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကောက်ချက်ခွန်ကဖေဖော်ဝါရီလ19ရက်နေ့ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုခဲ့ပါတယ်
။南沙群岛是中国的固有领土。百交是
南沙。Spratly 军事科南沙军事队哈，这有不巴外南面的批巴的，巴克内的 reef 哈嘞，南沙军事文的批巴的。第九年呢，咱那交战队个。တရမွေဝင်ရောက်သိမ့်ပိုက်ပြီးဆောက်လို့ရေလုပ်ငန်းတွေလုပ်နေတာကိုတရုတ်ကအစင်အဆက်ကန့်ကွက်ပါတယ
်ဗီယက်နမ်ဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတုံ့ပြန်ပြောဆိုတာမျိုးထွက်ပေါ်မလာသေးပါဘူး1980ကျော်လောက်ကတည်းကဒီကျွန်းကိုဗီယက်နမ်ကသူ့ပိုင်အဖြစ်နေရာယူထားပါတယ်တရုတ်ကလည်းတောင်တရုတ်ပင်လယ်ပြင်ကြီးတစ်ခုလုံးနေပါကိုသူ့ပိုင်လို့ကြွေးကြော်နေတဲ့အတွက်ဗီယက်နမ်ဖိလစ်ပိုင်ဘရူနိုင်းမလေးရှားအင်ဒိုနီးရှားစတဲ့နိုင်ငံတွေနဲ့နယ်မြေပိုင်ဆိုင်မှုအငင်းပွားနေပါတယ်ဗီယက်နမ်နဲ့တရုတ်ဟာဗျူဟာမြောက်မဟာမိတ်တွေဖြစ်ပြီးတစ်ဖက်မှာလည်းဒေါ်လာ10ဘီလီယံကျော်လောက်ကုန်ကြမဲ့ညံနှုံးမြင့်ယထာလန်အဆင့်မြင့်ဖောက်လုပ်ဖို့လှုံ့ဆော်နေပြီးကုန်သွယ်ရေးနဲ့ပူပေါင်းဆောင်ရွက်ရေးတိုးမြင့်လှုံ့ဆော်နေချိန်မှာပဲအခုလိုရေပိုင်နဲ့အငင်းပွားမှုတွေလည်းဖြစ်နေတာပါအခုလိုအချိန်မှာပဲတောက်ကြနေတုန်းကတရုတ်ရေတပ်သင်္ဘောတချို့ဟာဩစတြေးလျနိုင်ငံအရှေ့ဘက်ခြမ်းကမ်းခြေအနီးနိုင်ငံတကာရေပိုင်နဲ့အတွင်စီးရေးလေ့ကျင့်ဖို့ရောက်ရှိနေပါတယ်ဩစတြေးလျရဲ့စီးပွားရေးဇုံပိုင်တဲ့အနီးနိုင်ငံတကာရေပိုင်တဲ့အတွင်းကဖြတ်တန်းသွားပါတယ်ဒီသင်္ဘောတွေကိုဩစတြေးလျလုံခြုံရေးတပ်ဖွဲ့တွေကစောင့်ကြည့်နေခဲ့တယ်လို့ဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘနီစ်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ
် Australia and New Zealand ships and P8 aircraft have been monitoring
ဩစတြေးလျကမ်းခြေတစ်လျှောက်ဖြတ်တန်းသွားတဲ့တရုတ်သင်္ဘောတွေကိုဩစတြေးလျနဲ့ New Zealand သင်္ဘောတွေအပြင် P8 ကင်းတောက်လေယာဉ်တို့ကပါစောင့်ကြည့်နေခဲ့ပါတယ
်တရုတ်ကဒီနေရာမှာစီးရေးလေ့ကျင့်မယ်ဆိုတာကိုအကြောင်းကြားခဲ့ကြောင်းနဲ့ကြီးအစ်စ်တင်နဲ့ပြစ်ခတ်လေ့ကျင့်တာတွေလှုပ်ဆောင်ကောင်းလုပ်မှာဖြစ်တယ်လို့ဩစတြေးလျဝန်ကြီးချုပ်ကပြောပါတယ်တရုတ်ရဲ့စီးရေးလေ့ကျင့်မှုတွေမှာတိုက်သင်္ဘော20နဲ့ထောက်ပံ့ရေးသင်္ဘောတစ်စင်းအပါအဝင်စစ်သင်္ဘော3စင်းပါဝင်လေ့ကျင့်မှာဖြစ်ပါတယ်။ဩစတြေးလျနဲ့နယူးဇီလန်လေကြောင်းလိုင်းတွေနဲ့သင်္ဘောတွေကိုတရုတ်စီးရေးလေ့ကျင့်မဲ့နေရာတစ်ဝိုက်မသွားကြဖို့သတိပေးထားပါတယ်။ဒေတာရင်းစင်အားကြီးမားလာပြီးဩဇာချဲ့ထွင်လာနေတဲ့တရုတ်ရဲ့အခုလိုထူးခြားတဲ့စီးရေးလှုပ်ရှားမှုအပေါ်ဩစတြေးလျနဲ့နယူးဇီလန်တို့ကတော့စိုးရိမ်မှုတွေရှိနေကြောင်းဒီတပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ
်။အပတ်စဉ်အာရှနိုင်ငံရေးကုစားမှုကြော်တင်ပြခဲ့တာပါရှင်။မကြာခင်မှာတော့ဒီမိုကရေစီလူခွင့်ရေးနဲ့ခေပြိုင်ကဘာအာရှလက်ရစည်းဝါးသတင်းများဥရုယာတီနဲ့အနာဂတ်ကဘာနောက်သတင်းတွေကသုတအစီအစဉ်တွေကိုလည်းထုတ်လင်းပေးမှာမှုစောင့်မျှော်နှဆင်ပါအောင်ရှင
်။ View American တန်ရဲ့ရုပ်တံနဲ့ရေဒီယိုအစီအစဉ်တွေကိုနေ့စဉ် American ပြောင်းစုဝါရှင်တန်မြို့တော်ကနေပြီးတော့ဓာတ်ရိုက်ထုတ်လင်းတင်ဆက်ပေးနေပါတယ်။view မနက်ခင်းမနက်6:00ကနေ6:00ခွဲအစီအစဉ်ကိုလိုင်းဒိုမီတာ25 32နဲ့40 view ညချမ်းည9:00ကနေ 10:00 အထိစီစဉ်ကိုတော့လိုင်းဒိုမီတာ1925နဲ့30ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေနေ့တွေမှာထပ်တိုးလိုင်းလံမီတာ190ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ရုပ်သံနဲ့ radio စီစဉ်အားလုံးကိုလူလူမိတ်ဆွေရုပ်သံလိုင်း view မြန်မာပိုင်း web စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာနှာစင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို view ကတင်ဆက်ပေးနေပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါရှင်ဖေဖော်ဝါရီလ23ရက်တနင်္ဂနွေနေ့မနက်ခင်း view video အစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမယ့်အထက်ကအခုတခါတော့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပေးပါမယ်ကမ္ဘာနိုင်ငံတွေထဲမှာလူဝင်မှုကြီးကြပ်ရေးဆိုင်ရာအင်မတန်ကိုမှတင်းကျပ်တဲ့နိုင်ငံတွေထဲမှာဩစတြေးလျနိုင်ငံလည်းပါဝင်ပါတယ်ဩစတြေးလျမှာနိုင်ငံသားဖြစ်ခွင့်နိုင်ငံရေးခိုလုံခွင့်ခံရတဲ့သူတွေကိုကျွန်းပို့တဲ့အစီအစဉ်နောက်ဒုက္ခသည်အဖြစ်လျှောက်ထားတဲ့သူတွေအပေါ်မှာလက်ခံဖို့စဉ်းစားဖို့အပါအဝင်လူဝင်မှုကြီးကြပ်ရေးမူဝါဒအကြောင်းကိုတော့စစ်နီမျိုးကရှေ့နေဦးကိုကိုအောင်ကိုဦးတမောင်တန်းကမေးမြန်းတင်ဆက်ထားပါရရှင
်လူဝင်မှုကြီးကြပ်ရေးမူဝါဒဟာဒီနေ့ပွန်ပြိုးပြီးနိုင်ငံတွေရဲ့နိုင်ငံရေးမှာအဓိကကျတဲ့အကြောင်းအရာတစ်ခုဖြစ်ပါတယ်ဒီပတ်ဩစတြေးလျနိုင်ငံရဲ့မွေးရနိုင်ငံသားဖြစ်မှုဖွင့်ရင်းနဲ့တခြားလူဝင်မှုကြီးကြပ်ရေးနဲ့ဆက်နွယ်တဲ့နိုင်ငံရေးအကြောင်းတွေကိုဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားလို့ပါတော့ဩစတြေးလျနိုင်ငံမှာရှေ့နေဖြစ်နေဆောင်ရွက်နေတဲ့ဥက္ကဋ္ဌအောင်ဖြစ်ပါတယ်မင်္ဂလာပါကိုအောင်ခင်ဗျာ
မင်္ဂလာပါဆရာ
ဟုတ်ကဲ့ဆိုတော့ကိုအမေရိကန်နိုင်ငံမှာတော့ပေါ့နော်ကျွန်တော်တို့ဒီမွေးရနိုင်ငံသားဖြစ်နိုင်ခွင့်ကိုတပတ်ထွက်လာဆုံးသက်ဖို့အမေထုတ်လိုက်ပါတယ်
။ဟုတ်ကဲ့
ဆိုတော့ဒီမွေးရနိုင်ငံသားဖြစ်ခွင့်ကိုဩစတြေးလျနိုင်ငံမှာဟောဘလူးတော့ကင်တွေပါတလဲခင
်ဗျ။ဟုတ်ကဲ့ဟိုကျွန်တော်တို့ဩစတြေးလျမှာတော့မွေးရနိုင်ငံသားခန္ဓာကငဘိုရင်းကတော့မရှိဘူးဆရာ။ကျွန်တော်တို့အစီအမဒီလိုမျိုးကလေးတယောက်ကအော်နိုင်ငံသားပါစပို့နဲ့ဩစတြေးလျနိုင်ငံမှာမွေးရဆိုရင်သူကဩစတြေးလျနိုင်ငံမှာ10နှစ်နေပြ10နှစ်နေပြီးမှပဲဩစတြေးလျ government ကနိုင်ငံသားကပြထုတ်ပေးတာပေါ့ဗျာနော်ဟိုအဲ့ဒါကဟိုကြပြီးဟိုအခုဒီပါတီရဲ့စနစ်လည်းမဟုတ်ဘူးပေါ့နော်ဟိုကျွန်တော်တို့ Australian Citizenship Act 2007ကလေးကဒီဟာကထုတ်ထားတဲ့မူဝါဒတစ်ခုပေါ့နော်ဒီ10နှစ်နေပြရတယ်အဲ့10နှစ်မှလည်းအဲဗီဇာရှိပြီးနေတာပဲဒီရက်ဗီဇာမရှိဘဲနေတာပဲဒီအကျုံးမဝင်ဘူးပေါ့နော်ငွေပြီးကလေးက10နှစ်နေပြပြီးွားရင်တော့ Australian နိုင်ငံသား government ချပေးတယ်ဒီစနစ်ကလည်းကျွန်တော်တို့2016တုန်းကသူတို့နာမည်ကြီးလိုက်သေးတယ်ဒီဟာကိုသူတို့ဖြတ်သိမ်းဖို့ပေါ့နော်ဟိုပါလီမန့်မှာဖြတ်သိမ်းဖို့သူတို့ဟိုပြောတယ်ဒါပေမဲ့အခုတတိတော့ရှိနေတော့မယ်ဒီအောင်ဖြတ်သိမ်းဖို့အတွက်လည်းအဲဘာတမ်းမှတော့ကျွန်တော်တို့အခုမကြရသေးဘူ
းဟုတ်ကဲ့ဒီဖြတ်သိမ်းဖို့ကြိုးစားတာအတိုက်ခံများလားခင်ဗျာ
ညာအဲ့ဒီတော့အတိုက်ခံပါတီတွေထက်အဲ့လိုကျွန်တော်တို့စီမှာက independent party တွေလည်းရှိရပေါ့နော
်ဟုတ်ဟုတ
်အဲ့ဟုတ်ကဲ့သူတို့ရာအဒီမှာကလည်းအဲ့လို Australia လူမျိုးကြီးဝါဒကိုဟိုအားပြုတဲ့အဖွဲ့လည်းရှိတယ်ပေါ့နော
်ဟုတ်ကဲ့ဆိုတော့ Australia နိုင်ငံမှာကဒီလက်ရှိအာဏာရပါတီကတော့ Labor Party ပေါ့နော်ကျွန်တော်တို့အတိုက်ခံပါတီကတော့ Liberal Party ပေါ့ဆိုတော့အဓိကအားဖြင့်ဒီပါတီမြတ်မှာဘယ်လိုများလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးယက်တည်ကြပါတယ်လဲပွာချကြပါတယ်ဟုတ်ကဲ့
အဲကျွန်တော်လက်တွေ့ဟာပြောမယ်ဆိုရင်တော့ဟိုကျွန်တော်တို့အခုအာဏာရပါတီပေါ့နော်အာဏာရပါတီကအဲ့လို Labor ဖြစ်တဲ့အတွက်ကြောင့်တို့က Skill Migrant ပေါ့နော်ဒီတော့အလုတ်လာလုတ်တဲ့လူတွေအဲဒီမှာအလုတ်လာလုတ်ခြင်းတဲ့လူတွေ point visa နဲ့လာလုတ်ခြင်းတဲ့လူတွေကိုသူကပို့ပြီးအားပေးတယ်နော်ဒါပေမဲ့ကျွန်တော်တို့အခု liberal ပေါ့နော်ဟိုအတိုက်ခံပါတီကကြတော့သူတို့က investment တို့ဒီမှာ invest လာလုတ်တဲ့လူတွေတို့ business visa business လာ run ခြင်းတဲ့လူတွေကိုသူကပို့ပြီးရောအားပေးရနော်ဒါပေမဲ့ဘယ်အရာပါတီပဲဖြစ်ဖြစ်သူတို့မှာကတော့သူတို့ national interest public interest နဲ့ဆိုင်လာပြီဆိုရင်တော့သူတို့ကအဲ့မှာတော့နှစ်ယောက်လုံးကသဘောတူညီချက်တွေတော့ရှိတယ်ဗျာ
ဟုတ်ကဲ့ ကျွန်တော်တို့ဒီအမေရိကန်မှာတော့တရားမဝင်ရောက်လာသူတွေကိုဖမ်းပြီးတော့ကျွန်တော်တို့ပြန်ပို့နေတယ်ပေါ့နော်သူတို့တိုက်ပြည်တွေကိုဆိုတော့ဩစတြေးလျနိုင်ငံမှာလည်းအဲဒီလိုပြဿနာလေးတွေရှိတာကိုကျွန်တော်တို့သတင်းတွေထဲမှာတွေ့ရတတ်ပါတယ်အထူးသဖြင့်သင်မောတဲ့ခိုးဝင်ဖို့စူးစမ်းကြတယ်အမျိုးပေါ့နော်ဆိုတော့ဘယ်လိုပြန်ကြိုက်ပြဖြစ်ရှင်းပါလဲခင်ဗျာ
အာကျေးဇူးတင်ပါတယ်ဆရာဒီကမေးတာပေါ့နော်ဒီတစ်ခုကကျွန်တော်တို့ဩစတြေးလျမှာ it's a very big headache ပေါ့နော်ဆရာဘယ်အာနာယပါတီပဲဖြစ်ဖြစ်ရှင်းရတဲ့ကိစ္စမှာဒီဟာကနံပါတ်1ရှင်းရဆုံးပြဿနာတစ်ခုပေါ့နော်ပြီးတော့ဒီဟာကိုဘလို့ဖြေရှင်းတဲ့ပုံမူတည်ပြီးတော့နောက်နှစ်အတွက်တို့နောက်ထပ်အတွက်တို့ voting တွေရလားမရလားလဲဆိုတာကဒီဟာမှာအရန်ဘလို့ကြိုင်တွေ့လဲဆိုတာမှာအရန်ရေးကြည့်ရပေါ့နော
်ဟုတ်မဲဘုသူပဲအာဒီပုံမှာတော်တော်ရေးတည်နေတဲ့သဘောလားခင်ဗ
ျဟုတ်တယ်ခင်ဗျဟုတ်တယ
်ခုနကကိုအောင်ပြောသွားခဲ့သလိုပဲဥပဒေပြုတ်တော်ရှိမယ်ဆိုအားရှိမယ်ပြီးတော့တရားရုံးကြီးတရားရေးစနစ်ရှိမယ
်ဟုတ်ပြီ
ဟုတ်ကဲ့
ဟုတ်ကဲ့
ဆိုတော့ဘလို့များဒီဟာတွေကအပြန်အလှန်တက်ရောက်အားပြုနေကြတယ်ခင်ဗ
ျဟုတ်ကဲ့ဆရာဆိုတော့ကျွန်တော်အဲ့လွန်ခဲ့တဲ့နှစ်နှစ်တုန်းကပေါ့နော်ဟိုကျွန်တော်တို့ရဲ့အဲဟိုနိုင်ငံရေးပါတီဝင်ရဲ့ထုတ်ထားတဲ့အမိန့်အကြတော့ဘလို့လဲဆိုတော့ဒီမှာအမြဲနေထိုင်လို့ရတဲ့လူတွေပေါ့နော်နိုင်ငံသားတွေတော့မဟုတ်ဘူးအမြဲနေထိုင်လို့ရနေတဲ့အဲလူတွေမှာအမှုတစ်ခုခုအရန်ကိုစိုးရွားတဲ့အမှုကိုကျူးလွန်နေဆိုရင်တို့ကအဲ့အမြဲနေထိုင်ခွင့်ရတဲ့ဟာတို့ပိတ်လိုက်တို့ကန်ဆယ်ပေါ့နော်တို့ဖယ်ရှားလိုက်ပေါ့နော်အဲ့တော့တို့ကအရင်ဆုံးတို့ဟိုထောင်ကြရတယ်ထောင်မှာတို့ရဲ့ term ကိုတို့ကြရတဲ့အချိန်ကိုခံရတယ်ပေါ့နော်ပြီးွားရင်ထောင်တက်တန်းပြည့်ပြီးွားရင်တို့ကိုကျွန်တော်တို့ရဲ့အဲဟို community ပေါ့နော်လူတွေတဲ့ကျွန်တော်တို့ data တွေတဲ့ pay မလုပ်ဘူးတို့မှနောက်ထပ်လူဝင်မှုကြီးကြပ်ရေးထောင်ကရှိသေးတယ
်ဟုတ်
ကျွန်တော်တို့ခေါ်တယ် immigration detention လို့ခေါ်တာပေါ့နော
်ဟုတ်ကဲ့
အဲ့မှာတို့ထားရတယ်ဘာဖြစ်လဲဆိုတော့ကျွန်တော်တို့လူဝင်မှုကြီးကြပ်ရေးဥပဒေထဲမှာကဒီလိုလူတွေကြရင်အဖြစ်နိုင်ဆုံးကတို့ကို Australia နိုင်ငံထုတ်ဖို့အတွက်ဥပဒေကလောက်ထားတာပေါ့နော်။ Australia နိုင်ငံကနေဖယ်ရှားဖို့အတွက်။ဒါပေမဲ့ဖယ်ရှားဖို့အတွက်ကြတော့လေ။အဲသူတို့မှအခက်ခဲကြုံတာကနှစ်ခုရှိရဲ့ဗျ။သူတို့ကိုပြန်ပို့နိုင်မဲ့သူတို့အရင်လာခဲ့တဲ့နိုင်ငံကသူတို့ကိုလက်ခံပါမလား။အခုကျွန်တော်လွန်ခဲ့နှစ်နှစ်က case ကဖြစ်ခဲ့တဲ့ဟိုရိုဟင်ဂျာပေါ့နော်။ဆိုတော့သူ့မှာကပြန်ခေါ်ဖို့အတွက်နိုင်ငံကလည်းမရှိဘူး။နံပါတ်1ပေါ့နော်။နံပါတ်1ကကြတော့ Australia နိုင်ငံကတခြားနိုင်ငံတွေကို reach out လုပ်တယ်။ American အပါဝင်ပေါ့နော်။ဒီလိုခေါ်ပေးဖို့ reach out တော့နိုင်ငံတွေကလည်းဘယ်သူမှလက်မခံဆိုတော့အဲ့လိုနဲ့ तू ကနေခဲ့တာက9နှစ်လောက်ရှိနေဆိုတော့ဒီကလူဝင်မှု human rights group တွေပေါ့နော်အဲ့လို
ထောက်ခံရအောင
်ဆိုတဲ့ group တွေကလူ့အခွင့်အရေးအုပ်စုတွေရပေါ့နော်အာဝိုင်းပြောကြတာပေါ့နော်ဒါတရားမဝင်ဘူးပေါ့သူတို့ဟိုလူဝင်မှုကြီးကြပ်ရေးထောင်ထဲမှာအဲ့လောက်ကြီးအကြာကြီးမထားသင့်ဘူးဆိုတော့နောက်ဆုံးတရားရုံးကလည်းလက်ခံတယ်တရားရုံးကမင်းတို့ဥပဒေထုတ်ထားတာကြီးကမှားနေတယ်ဒီဥပဒေကိုချိန်ရမယ်ဆိုပြီးသူတို့ပြောတာအဲ့မှာသူတို့အကြီးအကျယ်ရှုံးတယ်အခုဆိုရင်ပိုဆိုးတာကဒီအာဏာရပါတီကလည်းမဲရဖို့အတွက်ကိုဒီနေ့မှဆရာနဲ့ကျွန်တော်နဲ့အခုမပြောခင်ပြီးခဲ့အပတ်ကပဲ तू ကကျွန်တော်တို့ Australia နိုင်ငံဘေးမှာရှိတဲ့ကျွန်းနိုင်ငံတစ်ခုနဲ့ तू ကဟိုဟာ agreement ယူလိုက်တယ်ပေါ့နော်ဟိုသဘောတူညီချက်ယူလိုက်ပြီးတော့ခုနလိုမျိုးကြုံတွေ့နေရတဲ့လူတွေခုနလိုမျိုးခံစားနေရတဲ့လူတွေကိုကျွန်တော်တို့ data ရတော့မထုတ်ပေးနဲ့သူတို့ကိုတခြားနိုင်ငံအဲ့လိုကျွန်းနိုင်ငံကိုပို့ဖို့တော့ပို့သူတို့ဆောင်ရွက်နေကြရပေါ့နော်အခုကြီးသူတို့ရဲ့သဘောတူညီချက်တွေလည်းရပြီအဲ့လိုမျိုးကျွန်းနိုင်ငံတခုကိုကျွန်တော်အခုသဘောတူညီချက်ရတဲ့ကျွန်းကတော့ Nauru Island လို့ခေါ်ရပေါ့နော် Nauru ပေါ့နော
်အဲ
Australia ဗီနာမှာရှိတဲ့ကျွန်းနိုင်ငံတခုအဲ့ကိုရောက်သွားပြီးဆရာသူတို့မှ Australia ပြန်လာဖို့ဆိုတာလုံးဝမဖြစ်နိုင်ဘူးဘလို့ကြည့်လို့လဲဆိုတော့ဒါကသူကဩစတြေးလျဇုံနဲ့ကနေပြီဆိုတော့ဩစတြေးလျရဲ့လူဝင်မှုကြီးကြပ်ရေးအရာရှိတွေကငါတို့နဲ့မဆိုင်တော့ဘူးဆိုတဲ့ပုံစံမျိုးနဲ့သူတို့ကအဲ့လိုလုပ်ဖြစ်နေတယ်ဒီတိုင်းနိုင်ငံကနေပြီးတော့ဖယ်ရှားတာမျိုးမဟုတ်ဘဲနဲ့သူတို့ကအဲ့လိုမျိုးတခြားနိုင်ငံနဲ့ဟိုသဘောတူညီချက်တွေယူပြီးတော့ဩစတြေးလျနိုင်ငံဖယ်ရှားတာကိုဖယ်ရှားတာပဲဒါပေမဲ့သူတို့ကတော့နီးအစမ်းလေးတစ်ခုနဲ့သူတို့လောက်ထားတာပေါ့ဆရာ
ဟုတ်ကဲ့ဆိုတော့ဒီလိုဆိုလို့ရှိရင်လူ့ကိုယ်ရေးဆိုင်ရာကိစ္စတွေကိုဩစတြေးလျနိုင်ငံကဘယ်လိုထိန်းသိမ်းလဲပေါ့နော်ဥပမာအချင်းဩစတြေးလျနိုင်ငံက ဒုက္ခတဲ့နိုင်ငံတကာဒုက္ခတဲ့များဆိုင်ရာဒါစာချုပ်ကိုလည်းသူလက်မှတ်ရေးထိုးထားတဲ့နိုင်ငံဖြစ်တယ်ဘလို့များရှိပါလဲခင်ဗျလူခွင့်ရေးနဲ့ပတ်သက်ပြီ
းဩအဲ့ဒါတော့ဆရာနှစ်အဆက်ဆက်တာပြောင်းလဲလာတာပေါ့နော်ဒီလူအခွင့်ရေးနဲ့ပတ်သက်ပြီးတော့အမြဲတမ်းကိုစိန်ခေါ်မှုတွေကအများကြီးပဲဆရာလူအခွင့်ရေးကတော့ပါတယ်ဒါပေမဲ့လူအခွင့်ရေးနဲ့နိုင်ငံတနိုင်ငံရဲ့လုံခြုံမှုနဲ့တို့နှစ်ခုရှင်မယ်ဆိုရင်နိုင်ငံတနိုင်ငံရဲ့လုံခြုံမှုကအမြဲတမ်းတို့ဦးစားပေးလေရှိရပေါ့နော်ကျွန်တော်တို့ဟိုတွေ့နေရတဲ့အဲဟိုအတွေ့အကြုံများပေါ့နော်အဲ့ဒါကြောင့်လည်းကျွန်တော်တို့ဆီမှာအဲ့လိုမျိုးဟိုတရားလမ်းကြောင်းရှိတာကအရန်ကိုအရေးကြီးပြီးတော့အမြဲတမ်းကိုဒီနည်းတစ်ခုပါပဲကျွန်တော်ဥပဒေတွေအရန်မကျဉ်းကျအောင်လို့ကင်တွယ်နေတဲ့သဘောမျိုးအနေနဲ့ရှိနေတာပေါ့နော်အဲ့တော့အဲ့လိုမျိုးအဲ့လိုမျိုးတော့ရှိရပါတော့နော်ဟိုဘာပဲဖြစ်ဖြစ်ကျွန်တော်တို့တွေ့ဘူးတာကတော့လုံးဝကိုလုံးဝကိုအရန်ကြက်တယ်ဆရာ
ဟုတ်ကဲ့ဒါကတော့ကျွန်တော်တို့ရဲ့ဆွေးနွေးချက်ပထမပိုင်းဖြစ်ပါလိမ့်ရှေ့ပတ်မှာတော့ဒုတိယပိုင်းဖြစ်ဩစတြေးလျနိုင်ငံကိုဘလို့ရွှေ့ပြောင်းနေထိုင်လို့ရနိုင်မလဲဆိုတာကိုကျွန်တော်တို့တင်ပြကြပါမယ်အခုဆွေးနွေးခဲ့သူကတော့ဩစတြေးလျနိုင်ငံစီလင်မျိုးကလူမှုကြီးကြပ်ရေးရှင်တွေပေါ့ဖြစ်ပါလိမ့်ကျွန်တော်တို့တောင်းပါ
ဥဒေမောင်တန်းတင်ဆက်တဲ့ဒီမိုကရေစီလူခွင့်ရင်းနဲ့ခေပြိုင်ကဘာအစီအစဉ်ကိုနားဆင်ကြကြတာပါရှင်အခုဆက်ပြီးတော့လေယာစီးပွားသတင်းတွေကိုလည်းတင်ပြပေးပါဦးမယ်လေယာလုတ်သားရှားပါမှုကြောင့်မက်ပဲဆိုင်ခင်တွေရိတ်သိမ်းဖို့ခက်ခဲနေပါတယ်ဒီသတင်းနဲ့အတူတပတ်အတွင်းလေယာထရက်ကုန်သီးနှံစေးနှုတ်အတက်ကြဘယ်လိုရှိပါလဲလေယာစီးပွားသတင်းတွေကိုစူးစီးပြီး Farmer Times Media ကတင်ဆက်ထားပါတယ်ရှင်
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစိုက်ပျိုးရေးချစ်သူများရှင်လန်းချက်မြင်ကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မီဟန်နဲ့သူကျွန်မမင်းစပယ်ကတင်ဆက်ပေးတော့ပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့လေယာလုတ်သားရှားပါမှုကြောင့်စိုက်ပျိုးရိတ်သိမ်းမှုလုပ်ငန်းတွေအတွက်အခက်တွေ့နေတယ်ဆိုတဲ့သတင်းနဲ့စကြပါရစေအနာသိမှုနောက်ဆက်တဲ့ပြိပခတွေကြောင့်နည်းမြေမငိမ့်ညမ်းမှုအလောက်ကိုင်းရှားပါမှုလောက်ခလာလာနဲပါမှုအပါအဝင်စစ်မှုထမ်းဖို့အတွက်အာရမစုဆောင်းခံရတာတွေကိုရှောင်ရှားနိုင်ဖို့ကျေးလက်နေလူငယ်အများအပြားပြိပကိုတွားရောက်အလောက်လောက်ကိုင်းလာကြတဲ့အတွက်ပြည်တွင်းမှာလူသားအရင်းအမြစ်ဆုံးရှုံးပြီးလေယာလုတ်သားရှားပါမှုပြဿနာတွေနဲ့တောင်သူတွေရင်ဆိုင်နေရတာဖြစ်ပါတယ်လက်ရှိ AR တိုင်းပဲခူးတိုင်းရန်ကုန်တိုင်းဒေသကြီးတို့မှာမပဲပဲဒီစိမ့်အပါအဝင်ရာသီပေါ်တီးနှံတွေကိုရိတ်သိမ်းတူလောင်ရမယ့်အချိန်ကြာရောက်နေပါတယ်။ဒါပေမဲ့အဲ့ဒီဒေသတွေမှာလေယာဉ်လုတ်သားငှားရမ်းရခက်ခဲနေတယ်လို့အလုတ်သမားငှားရမ်းကနှုံးသားတွေကလည်းမြင့်တက်နေတယ်လို့ဘကိုးတိုင်းနောက်ချမ်းကမပဲဆိုင်တောင်သူကိုတက်ကပြောပါတယ်။ပြီးခဲ့တဲ့နှစ်ဆောင်းရသည့်မပဲရိတ်သိမ်းချိန်ကအလုတ်သမားငှားရမ်းကအနေနဲ့တရေကကို3,400ကျပ်လောက်သာပေါက်ဈေးရှိခဲ့ပေမဲ့အခုနှစ်မှာတော့တရေကကို3,800ကျပ်လောက်ထိမြင့်တက်လာတယ်လို့နေစားလို့တမားငှားရမ်းကလည်းအချိန်3နာရီဝန်းကျင်မနက်တပိုင်းကို4,000ကျပ်လောက်ထိမြင့်တက်နေတာဖြစ်ပါတယ်။မပဲနဲ့ပဲဒီစိန်ဆိုင်ခင်းတွေဟာတတ်မှတ်ကာလအတွင်းရိတ်သိမ်းရတာဖြစ်တဲ့အတွက်အချိန်မီရိတ်သိမ်းနိုင်ခြင်းမရှိဘူးဆိုရင်အပင်တွေအချောက်လွန်ပြီးပျက်စီးဆုံးရှုံးမှုတွေဖြစ်ပေါ်လာနိုင်တယ်လို့တောင်သူတွေကပြောကြားထားပါတယ
်။ချစ်သွန်ဆိုင်ခင်းတွေကိုတွင်းအားစုနဲ့ဆိုက်ယူရေးပေးသွင်းနိုင်ဖို့အခက်တွေ့နေရကြောင့်ပျက်စီးဆုံးရှုံးမှုတွေဖြစ်ပေါ်နေပါလေ။မကွေတိုင်းဒေသအတွင်းမှာတိုက်ပွဲတွေဖြစ်ပွားနေရကြောင့်ဒေသခံတောင်သူတွေအနေနဲ့နေရက်စွတ်ခွာထွက်ပြေးနေကြရတဲ့အတွက်ကျွတ်သူနီဆိုင်ခင်းတွေကိုပိုသက်စေအားစေနဲ့ရေပီးတွေးနိုင်ဖို့အခက်တွေ့နေကြတာပဲဖြစ်ပါတယ်။လက်ရှိမှာကျွတ်သူအဓိကစိုက်ပျိုးတဲ့ဆလင်းစိုက်ဖြူပေါင်းနဲ့မြိုင်ဆတဲ့မြို့နယ်တွေမှာတိုက်ပွဲတွေမကြာခဏဖြစ်ပွားနေတဲ့အပြင်လေကြောင်းတိုက်ခိုက်မှုတွေပါရှိနေရကြောင့်ဒေသခံပြည်သူတွေဟာရွာလုံးကျွတ်ထွက်ပြေးတန်းရှောင်နေကြရပါသည်။အခုနှစ်ဆောင်ရည်ကျွတ်သွန်စိုက်ပျိုးချိန်မှာတော့စိုက်ပျိုးစရိတ်ကတည်းကကိုကျွတ်သိန်း40လောက်ထိကုန်ကြခဲ့တာကြောင့်အချိန်မီရေမသွေးနိုင်ခင်ရင်တော့ကျွတ်သွန်ခင်းတွေပျက်စီးပြီးတောင်သူတွေအရှုံးကြီးနိုင်တယ်လို့လည်းပေါ့ညွတ်နေဒေသခံတောင်သူတို့ကပြောဆိုထားပါသည်။
တရုတ်ကိုတင်ပို့တဲ့မြန်မာဖရဲတခွားကရေသွေးကြာဆင်းလာတာကြောင့်ဈေးကွက်ရရှိမှုနည်းပါးနေပါတယ်မြန်မာနိုင်ငံကထွက်ရှိတဲ့ဖရဲတခွားတွေကိုတရုတ်ဘက်ကတင်ပို့ရမှာလန်ခီကြန့်ကြာမှုကြောင့်အရေသွေးပိုင်းကြာဆင်းလာတဲ့အတွက်လာအိုနဲ့ဗီယက်နမ်နိုင်ငံကထွက်ရှိတဲ့ပ ဖယဲသခွားတွေကတရုတ်နယ်စပ်မှာဈေးကောင်းရပြီးဝယ်လိုအပ်မြင့်တက်နေတာဖြစ်ပါတယ်ဗီယက်နမ်နဲ့လာအိုနိုင်ငံတို့ကနေတရုတ်ပြည်မကြီးကိုဖယဲသခွားတင်ပို့ရမှာတရက်အတွင်းရောက်ရှိနိုင်ပေမဲ့မြန်မာနိုင်ငံကနေတရုတ်နယ်စပ်ကုန်သွယ်ရေးစခန်းတွေကိုကုန်ကားတွေရောက်ရှိဖို့လေးညာရဲ့9ရက်လောက်ထိကြာမြင့်တယ်လို့ဖယဲသခွားကုန်သွယ်ကိုတစ္ဆာကပြောပါတယ်
အဓိကတော့ဘက်ပေါင်းတော့ပါပဲဒီဟာရှုံးတာရောနောက်ပြီးကြတော့ဟွာပေါ့ဒီသွေးအစုတွေရန်စင်းမြင်တာပေါ့23ဒီအစားပြီးတော့တမ်းမီဩဒါတွေပါအကုန်လုံးစင်းမြင်တာရောပေါ့နော်တမ်းမီမနစ်ကနဲ့ရှင်လိုက်ဒီနစ်ကတပီဟွာလောက်ကိုကျော်သွားတယ်အတိအကျဆိုရင်တော့60ရာခိုင်နှုန်းလောက်ကျော်တယ်ဒါပေမဲ့ထားမှာတော့50ရာခိုင်နှုန်းကတော့ဖြစ်ကြဒါကြောင့်မနစ်ကတည်းတဝက်တော်မရှိတော့ကျလာအများကြီးထိခိုက်တာအများကြီးထိခိုက်တယ်ဆိုပျက်စီးပျက်စီးနေများတယ်လေ
ဖယဲသခွားစေးကမြင့်တက်မလာပေမဲ့စိုက်ပျိုးစရိတ်နဲ့တည်ယူပို့ဆောင်ရေးစရိတ်တွေကမြင့်တက်လာပါတယ်ပြီးခဲ့တဲ့2023ခုနှစ်အောက်တိုဘာလကဖယဲတရေကကိုစိုက်ပျိုးစရိတ်25သိန်းကျပ်ဝန်းကျင်လောက်ကုန်ကျခဲ့ပေမဲ့2024ခုနှစ်ကာလတူမှာတော့တရေကကို7,500ကနေ3,800လောက်ထိကုန်ကျခဲ့တာဖြစ်ပါတယ်
လေယာစီးပွားသတင်းတွေကိုစုစည်းပြီး Farmer Times Media ကတင်ဆက်ခဲ့တာပါရှင်။အခုတစ်ခါကတော့ဥရိယာတိနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုအလှည့်ပေးပါဦးမယ်။မေကန်ပြည်တော်စုမှာတစ်ခါသုံးပလတ်စတစ်ပိုက်ချောင်းတွေအစားဆက်ကူပိုက်တွေကိုအစားထိုးသုံးမှုအတွက်ဒီအရင်ဆိုရလက်ထက်တုန်းကပြဋ္ဌာန်းချက်ကိုလက်ရှိသမ္မတဒေါ်နယ်ထရမ့်ကသမ္မတအမိန့်နဲ့အဆုံးသတ်လိုက်တဲ့အပေါ်မှာသဘာဝပတ်ဝန်းကျင်သမားတွေရဲ့စိုးရိမ်တန်တွေထွက်လာပါတယ်။ပလတ်စတစ်တွေဟာသဘာဝပတ်ဝန်းကျင်နဲ့လူခန္ဓာကိုအတွက်တော့အဆိပ်အတောက်ဖြစ်တယ်လို့ကျွမ်းကျင်သူတွေကထောက်ပြပြောဆိုနေကြတာပါ။ဥရုယာတိနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနားလည်ငါတင်ပြထားပါရရှင
် We're going back to plastic straws. These things don't work. I've had them many times and on occasion they break, they explode. If something's hot, they don't last.
ဖာပြိုင်လာဆယ်နေကပဲအချွေးတောက်ပလတ်စတစ်ပိုက်တွေကိုပြန်လဲထုတ်လို့အသုံးပြုဖို့သမ္မတဒေါ်နယ်ထရမ့်ကအမိန့်ထုတ်ပြန်လိုက်ပါတယ်အဲ့ဒီအမိန့်ကြောင့်သဘာဝပတ်ဝန်းကျင်ထိနေရေးလုပ်ငန်းတွေအားနိုင်လာစေတယ်လို့ကျွမ်းကျင်သူတွေကထောက်ပြပါတယ်။အမေရိကန်နိုင်ငံမှာနှစ်စဉ်အသုံးပြုတဲ့အချွေးသောက်ပလတ်စတစ်ပိုက်ကသမောင်း390ကျော်ပါတယ်။အဲ့ဒီပိုက်တွေကိုမိနစ်30ထက်ပိုပြီးတော့အသုံးမပြုကြဘူးလို့သဘာဝပတ်ဝန်းကျင်အရေးလှုပ်ရှားနေတဲ့ Tata Island Restoration Network အဖွဲ့ကပြောပါတယ်။တစ်ခါသုံးမိတာနဲ့ဆွန့်ပစ်လိုက်တဲ့ပလတ်စတစ်ပိုက်တွေဟာအမိုက်ပုံတွေကတဆင့်ရေတုတွေထဲရောက်လာပြီးအစာအမတ်နဲ့စားကြတဲ့ရေနေသတ္တဝါတွေကိုဒုက္ခပေးပါတယ်။ပလတ်စတစ်အမိုက်အရေးလှုပ်ရှားနေတဲ့ Beyond Plastic အဖွဲ့ကလည်းစက်ကူပိုက်တွေထက်ပလတ်စတစ်ပိုက်တွေကဈေးချိုပေမဲ့လို့ဘယ်ပိုက်မှမသုံးတာကဈေးအချိုဆုံးပဲလို့ပြောပါတယ် Beyond Plastic ညွှန်ကြားရေးမှူး Judy H ကအခုလိုပြောပါတယ
် Plastic production is on track to double by 2040
ခုနှစ်ဆိုရင်ပလတ်စတစ်ထုတ်လုပ်မှုကနှစ်ဆထိတိုးလာမှာပါအဆင့်ရှိတဲ့ဓာတုဓာတ်တွေသဘာဝပတ်ဝန်းကျင်နဲ့ကျမတို့ခန္ဓာကိုယ်ရဲ့ပိုးရောက်လာမယ်နောက်ပြီးဥရုယာတိပြောင်းလဲမှုပိုးဆိုးလာမယ်ဆိုတဲ့သဘောလည်းဖြစ်ပါတယ်အခုတိုင်းဆိုရင်တော့ပင်လယ်သမုဒ္ဒရာထဲပလတ်စတစ်အမိုက်တွေပိုးရောက်လာမှာဖြစ်ပါတယ်ပလတ်စတစ်ပိုက်တွေကပိုပြီးတော့တိသာထင်ရှားတဲ့လက္ခဏာပါသူကတစ်ခါသုံးပလတ်စတစ်တွေထဲမှာပါပါတယ်တခါသုံးပလတ်စတစ်တွေကိုဖယ်ရှားရှင်းလင်းဖို့မလွယ်တဲ့အတွက်အခွန်အမ်းပြည်သူတွေရဲ့ငွေတွေအများအပြားသုံးရပါတယ်ထုတ်လုပ်ခဲ့သမျှပလတ်စတစ်တွေမှာပြန်သုံးလို့ရတာက900ခိုင်နှုန်းကနေ600ခိုင်နှုန်းထိပဲရှိပါတယ်ဒါကြောင့်သမရရဲ့အမိန့်ကကျမတို့သွားရမယ့်လမ်းကြောင်းနဲ့ဖြောင်းဖြောင်းကြီးစန့်ကျင်နေတယ်လို့ပြောရမှာပ
ါအင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာတော့နှစ်စဉ်ပလတ်စတစ်အမိုက်တန်ချိန်တန်နှစ်ချီကန်စာတွေပေါ်မှာတောင်းတင်လာလေရှိတာပါဒီတော့အတွင်မှာပဲသဘာဝပတ်ဝန်းကျင်ကိုအထူးညံ့ညမ်းစေတဲ့အချိုရီတောက်ပလတ်စတစ်ပိုက်တွေပြန်လည်အသုံးပြုဖို့သမ္မတဒေါ်နယ်ထရမ့်ကအမိန့်ထုတ်ပြန်လိုက်တဲ့အပေါ်ကမ္ဘာလည်းခီးတွေနဲ့ဒေသခံတွေကြားပုံဝင်မကျဖြစ်နေကြတာပါသဘာဝအတိုင်းဆွေးမွေးပျက်စီးနိုင်ခြင်းမရှိတဲ့ပလတ်စတစ်ပိုက်တွေကိုအသုံးမပြုကြဖို့ကမ္ဘာနိုင်ငံအတော်များများမှတားမြစ်ထားတာပါဘာလီကျွန်းနယ်ပြည်သူတွေကတော့သဘာဝပတ်ဝန်းကျင်ကိုအလေးထားပါတယ်ဆွတ်ပြက်အမိုက်အလျှော့ချရေးလှုပ်ရှားနေတဲ့မူလူတောင်း community အဖွဲ့တည်ထောင်သူကူမင်ဆူဒီရတ်ကရောတမနာထရမြေလောက်ရဟာကမ္ဘာထိပ်တန်းနိုင်ငံရဲ့နှောက်ချောင်းပြန်လဲတဲ့ဆောင်းအချက်ဖြစ်တယ်လို့ Riders တင်ကိုပြောပါတယ
်။ Yeah sa kachewa sakali saharos nya dinagara ma ju to bisam america
တမနာအမိတ်ကိုကျွန်တော်ကတော့အတော်စိတ်ပြက်မိပါတယ်။တိုးတက်ပြီးနိုင်ငံတွေကနမူနာကောင်းတွေလုတ်ပြရမယ်လို့ထင်ပါတယ်။အမိုက်တွေအထွက်နည်းအောင်လုတ်ပြရမှာပါ။ဒါပေမဲ့ plastic pipe တွေပြန်သုံးရမယ်ဆိုရင်တော့ ဒါနောက်ကြောင်းပြန်လှည့်တဲ့လုပ်ရဖြစ်နေပါတယ်ပလတ်စတစ်အမိုက်တွေနှစ်ဆအထိရှော့ချဖို့ဆောင်ရွက်နေကြတဲ့ကျွန်တော်တို့လိုနိုင်ငံတွေအပေါ်ပလတ်စတစ်ပိုက်တွေရဲ့တည်ရောက်မှုကအတော်ဆိုးပါတယ
်ကုလသမဂ္ဂရဲ့သဘာဝပတ်ဝန်းကျင်ရေးအေဂျင်စီ UNEP ရဲ့အဆိုအရအင်ဒိုနီးရှားနိုင်ငံမှာနှစ်စဉ်ပလတ်စတစ်အမိုက်တန်ချိန်ဖြန်းမြ 3.2 တန်ထက်မနည်းရှိပါတယ်နိုင်ငံတော်အမိုက်စီမံခန့်ခွဲရေးစနစ် SISPN ရဲ့ကိန်းဂဏန်းတွေအရဆိုရင်တော့2024ခုနှစ်အတွင်းဘာလီကျွန်းတစ်ခုထဲမှာတင်ဆွန့်ပြအမိုက်တန်ချိန်ကတစ်တရမနတန်အထိရှိခဲ့ပါတယ်။ဒေတာခန်မိုက်ကယ်တီရာကလည်းသမ္မတထရမ့်ရဲ့ဆောင်ရွက်ချက်ကိုသဘာဝပတ်ဝန်းကျင်နဲ့နာစီတယ်လို့ရလို့မြင်ပါတယ်။
ကတည်းကဘာလို့ဒီကတော့ပြအဆင်ကမဝင်တော့ကန်ပလတ်စတစ
်ဘာလီမှာတော့အချိုရီတောက်တဲ့ပလတ်စတစ်ပိုက်တွေမတုံးတာကအကျင့်လို့ဖြစ်နေပါပြီ။ကျွန်တော်တို့မှာစက်ကူပိုက်တွေစတီးပိုက်တွေရှိရလေ။တဘာဝပဝင်ကျင်ကိုညဉ့်ဉန်းအောင်တိုက်တွန်းတဲ့သမ္မတထရန့်ရဲ့ဆောင်ရွက်ချက်ဟာအတော်မှားယွင်းတဲ့လုပ်ရက်လိုပဲပြောရမှာပါ
။ကဘာရေထုကဆက်ဆက်နေတာဖြစ်တဲ့အတွက်ပလတ်စတစ်အမိုက်တွေကရေထုနဲ့အတူကဘာတဝန်းလုံးကိုပြန်နှံ့ရောက်ရှိလာတာပါ။ပလတ်စတစ်အမိုက်တွေကြောင့်ရေနေသတ္တဝါတွေထိခိုက်တရာရတာကိုလည်းအထင်ရှားတွေ့နေရတာပ
ါ။
ဒီအကြတဲ့ကိုကျော်လွှားဖို့ဆိုရင်ပလတ်စတစ်ပိုက်ထုတ်လုပ်မှုနဲ့ဆက်ဆက်တဲ့ကုမ္ပဏီတွေဆက်မထုတ်လုပ်အောင်လို့ဆောင်ရွက်နိုင်ဖို့လိုပါတယ်။ဒီနေရာမှာအစိုးရရဲ့အခမ်းကဏ္ဍကအတော်အရေးကြီးပါတယ်။မာလူတောင်းအဖွဲ့ကတော့အမိုက်နဲ့ပတ်သက်ပြီးတာဝန်ယူတတ်အောင်အမိုက်နည်းအောင်ပစ္စည်းတွေပြန်အသုံးပြုတတ်အောင်လူတွေကြားလိုက်ပြီးတော့အတိပေးနေတာဖြစ်ပါတယ
်။သမရာဂျိုးဗရန်လက်ထက်တုန်းကတော့ဖက်ဒရယ်အစိုးရလုပ်ငန်းတွေအနေနဲ့အချိုရီတောက်ပိုက်တွေအပါအဝင်တစ်ခါသုံးပလတ်စတစ်ပစ္စည်းတွေကိုအစားအသောက်ဝန်ဆောင်မှုလုပ်ငန်းတွေကနေမဝယ်ဖို့2029ခုနှစ်မှာတော့ထုတ်ပိုးကဏ္ဍကနေပါပလတ်စတစ်ပစ္စည်းတွေကိုမသုံးဖို့ဆောင်ရွက်ခဲ့တာပါ2035ခုနှစ်အရောက်မှာတော့အစိုးရလုံကအားလုံးမှာတစ်ခါသုံးပလတ်စတစ်တွေကိုလုံးဝဖယ်ရှားနိုင်အောင်ရည်မှန်းဆောင်ရွက်ခဲ့တာဖြစ်ပါတယ်ပလတ်စတစ်အမိုက်ပြဿနာကိုအစိုးရကတရားဝင်အသိအမှတ်ပြုတဲ့အနေနဲ့ရောပလတ်စတစ်မိုက်ကိစ္စထိရောက်စွာကင်တွယ်နိုင်ဖို့အတွက်ပါသမ္မတဟောင်းဘိုင်ဒန်ကဆောင်ရွက်ခဲ့တာဖြစ်ပါတယ်ကဘာအပူချိန်မြင့်တက်စေတဲ့ရုပ်ကျွင်းလောင်စာထုတ်ယူမှုကိုရှော့ချရေးကဘာတဝါဖြစ်အားပေးမှုတွေတိုးလာနေတဲ့အတွက်ရှင်နန်တဲ့သဘာဝတန်ခွေကုမ္ပဏီတွေကလည်းလုပ်ငန်းပုံမတိုးတက်နိုင်ချေရှိနေတဲ့ပလတ်စတစ်ထုတ်လုပ်ရေးဖက်ပို့ပြီးတော့အာယုံဆိုင်လာကြတယ်လို့ AP သတင်းတရားမှရေးပါတယ်ပလတ်စတစ်ထုတ်ကုန်တွေကိုရှင်နန်ဘေးထွက်ပစ္စည်းနဲ့ထုတ်လုပ်ကြတာဖြစ်တဲ့အတွက်သမ္မတထရမ့်ရဲ့ဆောင်ရွက်ချက်ကိုရှင်နန်တဲ့သဘာဝတန်ခွေကုမ္ပဏီတွေကလည်းအခိုက်အမာထောက်ခံထားကြတာဖြစ်ပါတယ်ကျမနင်္ဂလာပါ
နောက်ပုံမှန်တင်ဆက်တဲ့ဥရူယာတီနဲ့နာဂတ်ကဘာအစီအစဉ်ဖြစ်ပါတယ်။အခုဆက်ပြီးတော့သတင်းတွေကတုဒအစီအစဉ်ကိုလည်းတင်ပြပေးပါဦးမယ်။ကုလသမဂ္ဂရဲ့အဓိကတရားစီရင်ဆိုင်ရာတရားရုံး ICJ နဲ့ချီးလေးတဲ့နိုင်ငံတကာဥပဒေချိုးဖောက်မှုတွေကိုစစ်ဆေးတဲ့ ICC နိုင်ငံတကာရာဇဝတ်တရားရုံးတွေနဲ့ပတ်သက်တဲ့အချက်လက်တွေမတူကွဲပြားမှုတွေအကြောင်းကိုတော့မန်းညိုညိုလင်းကသတင်းတွေကတုဒအစီအစဉ်မှာတင်ပြထားပါတယ်ရှင်။
ရင်းမှာဖြစ်တဲ့ပဋိပက္ခတွေပဲဖြစ်ဖြစ်မတူညီတဲ့နိုင်ငံတွေအကြားဖြစ်ပွားတဲ့ပဋိပက္ခတွေပဲဖြစ်ဖြစ်အဆုံးတန်နိုင်မှုနဲ့တရားဥပဒေအရမှန်ကန်တဲ့ဆုံးဖြတ်မှုတွေရှိလာဖို့အတွက်နိုင်ငံတကာတရားရုံးတွေကိုအသုံးချလာကြတာပါနိုင်ငံတကာတရားရုံးတွေအကြောင်းပြောတဲ့အခါ ICJ လို့အတူကောက်ပြောဆိုကြတဲ့ International Court of Justice အပြည့်ပြည့်ဆိုင်ရာတရားရုံးဆိုရတဲ့ ICC International Criminal Courtအပြည့်ပြည့်ဆိုင်ရာရာဇဝတ်ခုံရုံးဆိုတာတွေကိုသတင်းတွေထဲမှာတွေ့ကြရမှာပါ။အဲ့ဒီ ICJ နဲ့ ICC နှစ်ခုစလုံးကတော့နိုင်ငံတကာတရားရေးရာဆောင်ရွက်မှုတွေကိုလှုပ်ဆောင်ကြတာဖြစ်ပါတယ်။ဒါပေမဲ့ကွဲပြားခြားနားမှုတွေတော့ရှိတာပါ။ ICJ နိုင်ငံတကာတရားရုံးဆိုတာကကုလသမဂ္ဂရဲ့တရားရေးဆိုင်ရာအဖွဲ့အစည်းတစ်ခုဖြစ်ပြီး ICJ ကိုကုလသမဂ္ဂတရားရုံးလို့လည်းခေါ်ဆိုတတ်ကြပါတယ်။ICC အပြည့်ပြည့်ဆိုင်ရာရာဇဝတ်ခုံရုံးကတော့နိုင်ငံတကာအစိုးရတွေနဲ့ပတ်သက်တဲ့တရားရေးဆိုင်ရာအဖွဲ့အစည်းတစ်ခုဖြစ်ပြီးလိုအပ်လာတဲ့အခါအစိုးရတစ်ခုခုကအကူအညီတောင်းလို့ပဲဖြစ်ဖြစ်ကုလသမဂ္ဂလုံခြုံရေးကောင်စီကစုံစမ်းစစ်ဆေးဖို့ပြောဆိုတင်ပြလာလို့ပဲဖြစ်ဖြစ်အမှုတွေကိုစုံစမ်းစစ်ဆေးရတဲ့လွတ်လပ်တဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်ICJ ကိုကုလသမဂ္ဂရဲ့ပြည်ရင်အရ1945ခုဇွန်လလမှာစတင်ဖွဲ့စည်းခဲ့ပြီး1946ခုနှစ်ဧပြီလမှာလုပ်ငန်းတွေကိုစတင်အကောင့်ထည့်ဖို့ဆောင်ရွက်ကြတာပါ ICC ကတော့1998ခုနှစ်မှာနိုင်ငံပေါင်း160ကကိုယ်စားလှယ်တွေမျှနိုင်ဆွေးနွေးကြပြီး Rome Statute ရောမစာချုပ်ဆိုတာကိုသဘောတူခဲ့ကြပြီး ICC ကိုထူထောင်ခဲ့တာဖြစ်ပါတယ်ICJ ရုံးချုပ်ရော ICC ရုံးချုပ်ရောနှစ်ခုစလုံးကတော့ Netherlands နိုင်ငံ The Hague မြို့မှာရှိတာဖြစ်ပါတယ် ICJ အပြည်ပြည်ဆိုင်ရာတရားရုံးအနေနဲ့နိုင်ငံတွေကြားနေမြေဆိုင်ရာအငင်းပွားမှုနဲ့ပဋိပက္ခဖြစ်မှုရေပိုင်နဲ့အငင်းပွားမှုကုန်သွယ်ရေးဆိုင်ရာအငင်းပွားမှုတဘာဝရေမြေဆိုင်ရာအငင်းပွားမှုတွေပေါ်ကင်တွယ်ဖြေရှင်းရပြီး ICC အပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံးကတော့လူမျိုးရုံးတပ်ဖြတ်မှုတွေလူသားဖြစ်မှုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေစစ်ရာဇဝတ်မှုတွေအချို့အခြားအာဏာရှိတဲ့နိုင်ငံတစ်ခုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေစတဲ့ရာဇဝတ်မှုဆိုင်ရာကျူးလွန်မှုတွေကိုစစ်ဆေးကင်တွယ်တရားစီရင်ကြရတာဖြစ်ပါတယ်ICJ အနေနဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအပေါ်မှာပဲတရားရေးဆိုင်ရာကြားနာစစ်ဆေးမှုတွေကိုအဓိကပြုလုပ်ပြီး ICC ကတော့ ICC ရဲ့တရားစီရင်မှုဆိုင်ရာသတ်မှတ်ထားတဲ့အချက်အလက်နဲ့ကိုင်ညီတဲ့ဘယ်နိုင်ငံကိုမဆိုစုံစမ်းစစ်ဆေးတရားရေးဆိုင်ရာဆောင်ရွက်မှုတွေပြုလုပ်နိုင်ပါတယ်တရားရေးဆိုင်ရာပြဋ္ဌာန်းချက်တွေအနေနဲ့ကတော့ ICJ က ICJ ဥပဒေပြဋ္ဌာန်းချက်အတိုင်းလိုက်နာဆောင်ရွက်ပြီး ICC ကတော့ Rome Statute ဥရောပဥပဒေပြဋ္ဌာန်းချက်စာချုပ်အတိုင်းလိုက်နာကျင့်သုံးပါတယ်။တင်ပြလာတဲ့အမှုတွေကိုစစ်ဆေးစုံစမ်းမှုတွေပြုလုပ်ဖို့အတွက် ICJ မှာတရားသူကြီး15ဦးရှိပြီး ICC မှာတော့တရားရေးဆိုင်ရာရှေ့နေ18ဦးရှိပါတယ်။ICJ ရဲ့တရားသူကြီးတွေကိုကုလသမဂ္ဂထွေထွေညီလာခံနဲ့လုံခြုံရေးကောင်စီတို့ကရွေးချယ်ပေးပြီး ICC ရဲ့တရားရေးဆိုင်ရာရှေ့နေတွေကိုတော့ ICC အဖွဲ့ဝင်နိုင်ငံတွေကရွေးချယ်ကြပါတယ် ICJ ကတော့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအားလုံးနဲ့သက်ဆိုင်တာပါ ICC ကတော့လောလောဆယ်အဖွဲ့ဝင်နိုင်ငံပေါင်း123နိုင်ငံရှိပါတယ်အာဆီယံနိုင်ငံတွေထဲမှာတော့ကမ္ဘောဒီးယားနဲ့ဖိလစ်ပိုင်နှစ်နိုင်ငံဟာအဖွဲ့ဝင်နိုင်ငံဖြစ်ခဲ့ပူပေမဲ့2019ခုနှစ်မှာအဖွဲ့ဝင်နိုင်ငံတွေအဖြစ်ကနှုတ်ထွက်ခဲ့ကြပါတယ်။မြန်မာနိုင်ငံကတော့အဖွဲ့ဝင်နိုင်ငံမဟုတ်ပါဘူး။ ICC အနေနဲ့နိုင်ငံတကာကရာဇဝတ်မှုတွေနဲ့ပတ်သက်ပြီးအရေးယူနိုင်မှုလုပ်ငန်းတွေလှုပ်ဆောင်နေချိန်မှာပဲနိုင်ငံတကာရာဇဝတ်ခုံရုံး ICC အပေါ်ပိတ်ဆို့အရေးယူမှုတွေလုပ်ဖို့ American သမ္မတ Donald Trump ကအမိန့်ထုတ်ခဲ့ပါတယ်။အမေရိကန်နိုင်ငံသားတွေအပါအဝင်အစ္စရေးလိုအမေရိကန်ရဲ့မဟာမိတ်နိုင်ငံတွေအပေါ်စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်ခဲ့တဲ့ ICC အပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံးကဝန်ထမ်းတွေအပေါ်စီးပွားရေးနဲ့ခရီးသွားလာခွင့်ပိတ်ပင်မှုတွေပါဝင်တဲ့ဒဏ်ခတ်အရေးယူမှုတွေချမှတ်မယ်လို့ဖေဖော်ဝါရီလ6ရက်နေ့မှာကြေညာခဲ့တာပါ ICJ နဲ့ ICC မှာလုပ်ငန်းဆောင်တာမတူညီမှုတွေရှိပေမဲ့တူညီမှုအချက်ကတော့နိုင်ငံတကာမှာဥပဒေမဲ့အနိုင်ကျင့်ရက်စက်မှုတွေမရှိပဲလူသားတိုင်းတရားဥပဒေစိုးမိုးမှုအောက်မှာငြိမ်းငြိမ်းချမ်းချမ်းလူအခွင့်အရေးပြည်ပြည်ပေါ်ပေါ်နဲ့နေထိုင်သွားနိုင်ကြဖို့ပဲဖြစ်ပါလိမ့်ရှင်
အညညိုလင်းတင်ဆက်တဲ့သတင်းတွေကတူတာအစီအစဉ်ဖြစ်ပါတယ်ဒီစီစဉ်တဲ့ TV ကထုတ်လင်းတဲ့အပတ်စဉ်ကဏ္ဍတွေသတင်းနဲ့သတင်းဆောင်မတွေကို VOA website စာမျက်နှာအပြင် Facebook နဲ့ YouTube တို့မှာလည်းကြည့်လို့ရပါတယ်ရှင်အခုတော့သတင်းချင်းချင်းကိုတလဲပြပြပေးပါဦးမယ်ရှင်အစ္စရေးနဲ့ဟာမတ်စ်ကြားတင်းမာမှုတွေတိုးမြင့်လာနေပြီးအပြစ်ခက်ရစရေးသဘောတူညီချက်ရဲ့ရှေ့ရေးမရေမယာဖြစ်နေတဲ့ကြားမှာပဲဒီဖမ်းဆီးထားတဲ့တရားခံ6ဦးကိုဟာမတ်စ်ဖွဲ့ကစနေနေ့ကလွှတ်ပေးခဲ့ပါတယ်။အခုလွှတ်လာတဲ့6ဦးဟာလာမယ့်သတင်းပတ်စနေနေ့မှာတက်တန်းကုန်ဆုံးမဲ့အပြစ်ခက်ရစရေးသဘောတူညီချက်ရဲ့ပထမအဆင့်ဒီသဘောတူညီချက်နဲ့အညီလွှတ်ပေးရမယ့်အသက်ရှင်လျက်တရားခံတွေကနောက်ဆုံးလက်ကျန်တွေဖြစ်ပါတယ်။အပြန်အလှန်အားဖြင့်ဒီအစ္စရေးဘက်ကလည်းပါလက်စတိုင်းအချင်းသား620ကိုပြန်လွှတ်ပေးရမှာဖြစ်ပါတယ်ရှင်။နောက်ဒီဖက်ဒရယ်အစိုးရဝန်ဆောင်မှုနဲ့ဝန်ထမ်းရေးအတွက်ရှော့ချနိုင်ရေးပိုးပြီးတော့ပြင်းပြင်းထန်ထန်အချိန်မြင့်လှုပ်ဆောင်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအစိုးရဌာနစွမ်းဆောင်ရေးစစ်စစ်အကဲဖြတ်ရေးအတွက်တာဝန်ပေးထားတဲ့ဂရေကျွဲတထေးကြီးအီလွန်မတ်စ်ကိုစနေနေ့တုန်းကတိုက်တွန်းလိုက်ပါတယ်။အီလွန်ကသူ့လုပ်ကိုသူကောင်းကောင်းလုပ်နေပါတယ်ဒါပေမဲ့သူ့ကိုတိထက်ပိုးပြီးတော့ပြင်းပြင်းထန်ထန်လုပ်တာမြင်ကျင်ပါတယ်လို့ထရမ့်ကသူ့ရဲ့ဒီ Truth လူမှုမီဒီယာမှာရေးတင်ခဲ့တာပါသမ္မတထရမ့်အမိန့်နဲ့ဖွဲ့စည်းထားတဲ့ Dodge လို့သူကခေါ်တဲ့အစိုးရစွမ်းဆောင်ရေးထိရောက်မှုရှိရေးဌာနဟာ Federal အစိုးရဌာနတွေကိုစစ်ဆေးနေပြီးတော့ဝန်ထမ်းတွေကိုထုတ်ပယ်နေတာအခုဆိုရင်တော့တောင်းတဲ့ချီရှိနေပါပြီရှင်ဒီမနေ့အတွက်သတင်းချင်းချုံတဲ့အတူအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှာကကိုညာဝင်းအောင်ပါရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ရှင်။ February 23ရက်တနင်္ဂနွေနေ့မနက်ခင်း VOA အစီအစဉ်လေးကိုမြန်မာစံတော်ချိန်မနက် 6:00 နာရီကနေ 9:00 နာရီထိထုတ်လင်းပေးခဲ့တာပါ။
ရုပ်သံအစီအစဉ်တစ်ခုလုံးကို digital line တွေကနေဖတ်ယူကြည့်ရှုနိုင်တဲ့အပြင်အစီအစဉ်ပထမနိုင်ရွက်ကိုတော့ line number 2530နဲ့40တို့ကနေဖတ်ယူနိုင်နိုင်ပါတယ်။ view ကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ထူးပဲကျေးဇူးတင်ပါတယ်။ view ပရိသတ်တွေအားလုံးကိုရောစိတ်ပါကျမ်းမာပေးခင်ကြပါစေ။ကျမခင်ဗျူထွေးပါ။နောက်အစီအစဉ်တွေမှာပြန်ဆုံတွေ့ကြရအောင်ပါရှင်။